Welcome to the Voice of America in Burmese.
Mingla mne khe ma shin. American ပြည်ထောင်စုမြို့တော် Washington DC ကနေ2015ခုနှစ် December လ28ရက်တနင်္လာနေ့မနေ့ဖွယ်ဖွေရေးအစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်အခုမနေ့ခင်းစီစဉ်တွေတာဝန်ယူပါမယ
်မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူတင်ပြသွားဖို့ရှိပါတယ်စိတ်ဝင်စားစရာကောင်းတဲ့သတင်းတွေကတော့အီရတ်တပ်ဖွဲ့တွေက Remedy မြို့ကအစိုးရအဆောက်အဦတွေရှိတဲ့ဝင်းကြီးကိုထိန်းချုပ်ထားနိုင်လိုက်ပြီဖြစ်တဲ့ကြောင်းအီရတ်စစ်ဖက်တပ်မှုတွေကပြောဆိုလိုက်ပါတယ်အစ္စလမ်အပေါ်ကဘာကြီးရဲ့သဘောထားအမြင်ပုံမကောင်းမွန်လာစေဖို့ဆိုတာမွတ်စလင်တွေအပေါ်မှာမူတည်နေတယ်ဆိုပြီးတော့အီရန်သမ္မတကပြောဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီရှင်အခုမနေ့ပိုင်းမှာတော့ဒီမြန်မာနိုင်ငံပညာရေးစနစ်ပြောင်းလဲရေးနဲ့ပတ်သက်လို့ပြပရောက်မြန်မာရဲ့အတွေ့အကြုံနဲ့အကြံပြုချက်တွေပေါ်မှာ NER ကဘယ်လိုသဘောထားရှိပါသလဲ
ကျွန်တော်တို့ရောက်တဲ့နိုင်ငံတွေကဒီမိုစီပညာရေးစနစ်ကိုကျွန်တော်အဓိကလေ့လာဖို့ဒီမိုစီနိုင်ငံတွေမှာအထူးသဖြင့်တော့ဒီမိုစီပြောင်းလဲတဲ့နိုင်ငံတွေမှာ
NER ကဒေါက်တာသိန်းလွင်ရဲ့ပြောပြချက်ကိုနားဆင်ကြရမှာပါဒါကမြန်မာအရေးဆွေးနွေးခန်းအစီအစဉ်မှာလဲထိုင်းနိုင်ငံမှာလူသတ်မှုနဲ့သေတံချမှတ်ခံနေရတဲ့မြန်မာလူထုမှနှစ်ဦးအရေးကိုနှာစင်ရမှာဖြစ်ပါတယ်။မနက်ခင်းအင်္ဂလိပ်သင်ခန်းစာမြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေဖြင့်ကမ္ဘာတစ်လွှားကထူးခြားစံပြတဲ့သတင်းအစုံလေးကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားပါမယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့2015ခုနှစ်ဒီဇင်ဘာလ28ရက်နောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥစံမိုးဝင်းနဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးပါမယ်ရှင်။
ကျွန်တော်တို့ရောက်တဲ့နိုင်ငံတွေကဒီမိုစီပညာရေးစနစ်ကိုကျွန်တော်အဓိကလေ့လာဖို့ဒီမိုစီနိုင်ငံတွေမှာအထူးသဖြင့်တော့ဒီမိုစီပြောင်းလဲတဲ့နိုင်ငံတွေမှာ
အီရတ်တပ်ဖွဲ့တွေက Remedy မြို့ရဲ့အဓိကအစိုးရအဆောက်အဦတွေရှိတဲ့ဝင်းကြီးကိုထိန်းချုပ်ထားနိုင်လိုက်ပြီဖြစ်တဲ့အကြောင်းအီရတ်စစ်ဖက်တပ်မှုတွေကပြောဆိုပါတယ်ထွက်ပြေးသွားတဲ့ IS စစ်သွေးကြွတွေတိုက်ခိုက်ရေးသမားတွေခြံထားခဲ့တဲ့ဖောက်ခွဲရေးပစ္စည်းတွေကိုစစ်အင်ဂျင်နီယာတပ်ဖွဲ့တွေကလိုက်လံပြီးတော့ရှင်းလင်းနေတယ်လို့ပြောပါတယ်တနင်္ဂနွေနေ့နှောင်းပိုင်းအထိအီရတ်တပ်ဖွဲ့တွေဟာလုံးဝအောင်နိုင်ပြီလို့မကြေညာနိုင်သေးပါဘူး။တမျိုးလုံးကိုထိန်းချုပ်နိုင်မှုကြိုးပမ်းတိုက်ခိုက်နေတဲ့နေရာမှာအသေးခံပုံခွဲသူတွေမိုင်းနေလက်ဖြောင့်တပ်သားတွေကြောင့်အဟန့်တားတွေဖြစ်နေရတယ်လို့အီရတ်စစ်စင်ရေးအကြီးအကဲက AP သတင်းဌာနကိုပြောဆိုပါရတယ်။ IS အစွန်းရောက်တွေဟာမြို့ရဲ့၄ဘုံ၃ဘုံကိုထိန်းချုပ်ထားဆဲဖြစ်ပြီးတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲပဲလို့တပ်မှုတွေကပြောပါရတယ်။ညဘက်ရောက်လာတဲ့အချိန်မှာတော့ဘက်ဒက်မြို့ရဲ့အနောက်ဘက်ကီလိုမီတာ100အကွာဝေးမှာရှိတဲ့ Remedy မြို့ထဲမှာအရက်သားတွေဘယ်လောက်ရှိနေသေးလဲဆိုတာတဲတဲကွက်ကွက်မသိရသေးပါဘူးစောစောပိုင်းတော့မြို့သူမြို့သားအများစုကိုအနီးအနားမှာရှိတဲ့ဆေးရုံမှာခိုးလုံဖို့ရွှေ့ပြောင်းထားပြီးပြီလို့အီရတ်ပြောရေးဆိုခွင့်ရှိသူတို့ကပြောဆိုပါတယ်တနင်္ဂနွေနေ့တနေ့လုံးဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းထိခိုက်ကြဆုံးမှုဘယ်လောက်ရှိတယ်ဆိုတာခိုင်လုံတဲ့သတင်းမရသေးပါဘူးဘက်ဒက်မှာရှိတဲ့ကျန်းမာရေးဌာနကသတင်းအရင်းမြစ်တစ်ခုကတော့တနင်္ဂနွေနေ့တည့်ရက်ထဲတွင်အီရတ်တပ်ဖွဲ့ဝင်60ကျော်လောက်ထိခိုက်ဒဏ်ရာရရှိထားပြီးတော့ဆေးရုံတင်ထားရတယ်လို့ပြင်သစ်သတင်းဌာနကပြောဆိုပါတယ်ခင်ဗျာ
အာဖဂန်နစ္စတန်အစိုးရနဲ့တာလီဘန်တွေကြားငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်ပြီးလုပ်နိုင်ဖို့အာဖဂန်နဲ့ပါကစ္စတန်အစိုးရတို့ပူးတဲ့ဆောင်ရွက်မယ်လို့နှစ်နိုင်ငံကတိပြုခဲ့ကြပါတယ်။ဒါအပြင်အကြမ်းဖက်မှုတွေမလုပ်ဖို့ပဲငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ဖို့နဲ့ငင်းဆန်နေတဲ့သဘုံအဖွဲ့တွေနဲ့ခိုင်မာတဲ့သဘောတူညီချက်တွေရဖို့အတွက်လည်းသူတို့နှစ်နိုင်ငံပူးတွဲလှုပ်ဆောင်မှာဖြစ်ပါတယ်။ကာဘူးကိုပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးယာဟီရှရစ်လာရောက်ချိန်အတွင်းဗိုလ်ချုပ်ကြီးရှရစ်နဲ့ပါကစ္စတန်ခေါင်းဆောင်တွေတနင်္ဂနွေနေ့ဆွေးနွေးပွဲကနေအခုလိုကတိပြုလိုက်ကြတာဖြစ်ပါတယ်။ဗိုလ်ချုပ်ကြီးရှရစ်ဟာအာဖဂန်သမ္မတအက်ရှရဖ်ဂါနီနဲ့ရောအာဖဂန်အစိုးရအဖွဲ့အကြီးအကဲအဗ်ဒူလာအဗ်ဒူလာနဲ့ပါတိကျစီတွေ့ဆုံခဲ့တာပါ။ဒီတွေ့ဆုံမှုတွေအတွင်းအာဖဂန်နိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နှစ်နိုင်ငံလုံခြုံရေးဆိုင်ရာပြဿနာထောင်လန်းရေးအချက်အလက်တွေဖလှယ်ဖို့နဲ့နိုင်ငံတွေလှုပ်ဆောင်နေကြတဲ့အကြမ်းဖက်တိုက်ဖျက်ရေးလှုပ်ဆောင်နေမှုတွေနဲ့ပတ်သက်ပြီးဦးစားပေးဆွေးနွေးခဲ့ကြတယ်လို့ပါကစ္စတန်နဲ့အာဖဂန်အရာရှိတွေကပြောပါရရှင်
။အစ္စလာမ်အပေါ်ကမ္ဘာကြီးရဲ့သဘောထားအမြင်ပုံမကောင်းမွန်လာစေဖို့ဆိုတာမွတ်စလင်တွေအပေါ်မှာမူတည်နေတယ်လို့အီရန်သမ္မတဟာဆန်ရူဟာနီကပြောဆိုလိုက်ပါတယ်။တီဟီရန်မှာကျင်းပပြုလုပ်တဲ့နိုင်ငံတကာအစ္စလာမ်သွေးစည်းညီညွတ်ရေးညီလာခံ International Islamic Unity Conference အဖွဲ့မင်ကွန်ပြောကြားရမှာမွတ်စလင်တွေအနေနဲ့အစ္စလာမ်ရဲ့မကောင်းတဲ့ပုံရိပ်တွေကိုဒီကနေ့အင်တာနက် website တီပေါ်မှာရောအချင်းချင်းဆက်ဆံတဲ့နေရာမှာပါဖယ်ရှားပြရလိမ့်မယ်လို့တမရရူဟာနီကပြောကြားလိုက်ပါတယ်။မွတ်စလင်တွေအနေနဲ့ Syria, Iraq နဲ့ Yemen စတဲ့နိုင်ငံတွေမှာဖြစ်ပွားနေတဲ့တပ်ဖြတ်မှုတွေတွေးတွက်တန်ယုံမှုတွေနဲ့ပတ်သက်ပြီးတော့နှုတ်ဆက်နေကြတဲ့အပေါ်ရူဟာနီကပြစ်တင်ဝေဖန်လိုက်ပါတယ်။အီရတ်နဲ့စီးရီးယားမှာဖြစ်ပွားခဲ့တဲ့ပြည်ပခန့်တွေ ကအစ္စရေးနဲ့မွတ်စလင်တွေအပေါ်ဆန့်ကျင်နေသူတွေအတွက်သာအကျိုးဖြစ်ထွန်းစေလိမ့်မယ်လို့သူကပြောပါတယ်။ရိုဟာနီကသူ့နိုင်ငံဟာလက်ဗနွန်ကနေစီးရီးယား၊အီရတ်စတဲ့အရှေ့အလယ်ပိုင်းတစ်ခွင်ကိုရှီယာတွေကြီးစိုးတဲ့ဒေသဖြစ်အောင်ထူထောင်ဖို့ကြိုးပမ်းနေတယ်ဆိုတဲ့အချက်ကိုညင်းဆိုသွားပါတယ်။ရှီယာပဲဖြစ်ဖြစ်၊ဆူနီပဲဖြစ်ဖြစ်ကျွန်တို့တို့ဟာမွတ်စလင်တွေဖြစ်ကြတယ်၊ညီညွတ်ကြရမယ်လို့သူကပြောသွားပါတယ်ခင်ဗျာ။
စီးရီးယားမြို့တော်ဒမတ်စကတ်အနီးကနေစီးရီးယားတပုန်တွေထွက်ခွာရာလမ်းကြောင်းအတွက်လုံခြုံရေးအာမခံချက်ပေးထားသူအစိုးရစန့်ကျင်ရေးတပုန်ကောင်းဆောင်ပြီးခဲ့တဲ့တောက်ကြနေ့ကတည်ဆုံးခဲ့ရပြီးတဲ့နောက်စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်အနီးကဝိုင်းထားခံရတဲ့ထောင်နဲ့ချီတဲ့ဂျီဟတ်တိုက်ခိုက်ရေးတပ်သားတွေကိုကယ်ထုတ်ရေးကုလသမဂ္ဂကကြားဝင်ဆောင်ရွက်ပေးနေတဲ့အစီအစဉ်နှောက်နှေးခဲ့ရတယ်လို့စောက်ကြည့်သူတွေနဲ့လုံခြုံရေးသတင်းရက်ွက်ကပြောဆိုပါရတယ်။မြို့တော်ဒမတ်စကတ်တောင်ပိုင်းကအစ္စလာမစ်အစွန်းရောက် IS အဖွဲ့ဝင်တွေနဲ့မိသားစုဝင်တွေ4,000လောက်ကိုစနေနေ့အစောပိုင်းမှာဘေးလွတ်ရာရွှေ့ပြောင်းပေးနိုင်ဖို့မျှော်လင့်ထားခဲ့တာဖြစ်ပါရဲ့ရှင်။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်မြန်မာပိုင်းအစီအစဉ်ကသတင်းတွေဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းအပန်းဖြေကျွန်းမှာဗြိတိန်နိုင်ငံသားကဘာလက်ခီးတဲ့နှစ်ယောက်ကိုတပ်ဖြတ်ခဲ့မှုနဲ့ရွှေ့ပြောင်းလုသားမြန်မာလူငယ်နှစ်ဦးကိုတည်တံချက်မှတ်လိုက်တာနဲ့ပတ်သက်ပြီးတော့မြန်မာဘက်ကတာဝန်ရှိသူတွေအနေနဲ့ထိုင်းအာဏာပိုင်တွေနဲ့ထိတွေ့ဆောင်ရွက်မှုတွေလှုပ်ဆောင်တော့ဖို့မြန်မာသမ္မတဦးသိန်းစိန်ကညွှန်ကြားလိုက်ပြီးနောက်မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းထိုင်းအစိုးရအနေနဲ့ဒီအမှုကိုပြန်လည်တုံ့တက်ပေးဖို့တောင်းဆိုလိုက်ပါတယ်။ထိုင်းနိုင်ငံအနေနဲ့ဒီအမှုနဲ့ဆက်ဆက်တဲ့တပ်တွေကအထောက်အထားတွေခိုင်လုံမှုရှိမရှိဆိုတာကိုပြန်လည်ပြီးတော့စစ်ဆေးပေးဖို့တောင်းဆိုလိုက်ကြောင်းထိုင်းနိုင်ငံအစိုးရဒုတိယဝန်ကြီးချုပ်နဲ့ကာကွယ်ရေးဝန်ကြီး General Parawit Wongsawan ထိုင်းဘရင်တပ်မတော်ဦးစီးချုပ် General Sumai Kutaria Dostan ကိုမြန်မာနိုင်ငံဆိုင်ရာထိုင်းစစ်တပ်မှုကနေတဆင့်နှစ်တကူတဝန်ထမ်းများပေးပို့စင်မှာအခုလိုပန်ကြားလိုက်တာဖြစ်တယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ကာကွယ်ရေးဦးစီးချုပ်ရုံးတို့ရဲ့ Facebook စာမျက်နှာတွေပေါ်မှာဖော်ပြထားပါတယ်မနေ့ကလည်းမြန်မာသမ္မတဦးသိန်းစိန်ရဲ့ညွှန်ကြားချက်အရထိုင်းနိုင်ငံဆိုင်ရာမြန်မာတမတ်ကြီးဦးဝင်းမောင်ဟာထိုင်းဝန်ကြီးချုပ်ရုံးကိုသွားပြီးတော့ဝန်ကြီးချုပ်ဝန်ကြီးဖနန်ဒာဒစ်ခူနဲ့တွေ့ဆုံပြီးတော့တည်ရန်ချခံထားရတဲ့မြန်မာရွှေမြောင်းအလုသမားနှစ်ယောက်ရဲ့အရေးကိုဆွေးနွေးခဲ့ပါတယ်။ထိုင်းနိုင်ငံအပန်းဖြေကျွန်းတစ်ခုဖြစ်တဲ့ကော့တောက်ကျွန်းမှာဗြိတိန်နိုင်ငံသားကဘာလက်ခီးတဲ့နှစ်ဦးကိုပြီးခဲ့တဲ့နှစ်ကတပ်ဖြတ်ခဲ့တယ်ဆိုပြီးတော့အသက်22နှစ်အရွယ်မောင်ဝင်းစော်ထွန်းနဲ့မောင်စော်လင်းတို့ကိုဒီဇင်ဘာလ24ရက်ကတည်တံချမှတ်လိုက်တာပါအသက်24နှစ်အရွယ်ဒေးဗစ်မီလာနဲ့အသက်23နှစ်အရွယ်ဟန်နာဝက်ထရစ်တို့ကိုမတက်ဘူးလို့မြန်မာအလုပ်သမားနှစ်ယောက်ကညင်းခဲ့ပါတယ်တည်တံချမှတ်ခံရတဲ့ပေါ်အယူခံဝင်သွားမယ်လို့လည်းသူတို့ရဲ့ရှေ့နေတွေကပြောပါတယ်အခုလိုတည်တံချမှတ်လိုက်တဲ့အတွက်မြန်မာပြည်တွင်းနဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေအမျက်ဒေါသထွက်ခဲ့ကြပြီးတော့ထိုင်းဂျပန်ကိုရီးယားအစရှိတဲ့နိုင်ငံတွေကထိုင်းတန်ရုံတွေမှာဆန္ဒပြခဲ့ကြတယ်လို့မြန်မာနိုင်ငံထိုင်းတန်ရုံမှာလည်းယာနဲ့ချီတဲ့လူအုပ်ကြီးကကန့်ကွက်ဆန္ဒပြခဲ့ပါတယ်
တရုတ်နိုင်ငံမှာတအိမ်တောင်ကလေးတယောက်မူဝါဒကိုတရားဝင်အဆုံးသတ်လိုက်ပြီးဖြစ်ပါတယ်။နိုင်ငံတွင်းအသက်အရွယ်ကြီးသူဦးရီတိုးလာတာနဲ့အလုသမားရော့ပါလာတာကိုကိုက်တွယ်ဖြေရှင်းဖို့ကြိုးစားတဲ့အနေနဲ့အိမ်တောင်ပြုထားတဲ့ဇနီးမောင်နှံတွေကိုဒုတိယမြောက်ကလေးယူခွင့်ဥပဒေကိုဒီဇင်ဘာလ28ရက်နေ့ကလွှတ်တော်မှာလက်မှတ်ရေးထိုးပြဋ္ဌာန်းလိုက်ပါတယ်။အောက်တိုဘာလကအာဏာရကွန်မြူနစ်ပါတီကနေကြေညာခဲ့တဲ့ဒီအပြောင်းလဲဥပဒေဟာဇန်နဝါရီလ1ရက်နေ့ကစပြီးတက်ရောက်မှာဖြစ်တယ်လို့စင်ဟွာသတင်းမှဖော်ပြထားပါတယ်။လက်ထပ်ထားတဲ့ဇနီးမောင်နှံအားလုံးကိုဒုတိယမြောက်ကလေးယူဖို့ခွင့်ပြုမှာဖြစ်ပေမဲ့နောက်ထပ်ကလေးတွေထပ်ပြီးယူဖို့တော့ဥပဒေအရကန့်သတ်မှုတွေဆက်ပြီးရှိနေဦးမှာဖြစ်ပါတယ်။1980ခုနှစ်တွေနောက်ပိုင်းမှာပြဋ္ဌာန်းခဲ့တဲ့တအိမ်နောင်ကလေးတယောက်မူဝါဒဟာဇနီးမောင်နှံအများစုကိုသားသမီးတယောက်သာယူဖို့တင်းကျပ်ခဲ့တာဖြစ်ပါတယ်ရှင်။
တရုတ်နိုင်ငံရဲ့အကြီးဆုံးဆက်သွယ်ရေးကုမ္ပဏီတွေကတခုရဲ့အကြီးအကဲဖြစ်သူဟာအဂတိလိုက်စားခဲ့တယ်ဆိုတဲ့တန်တရားနဲ့စစ်ဆေးခံနေရပါတယ်တရုတ်နိုင်ငံရဲ့ဥဆောင်ပါတီရဲ့စီကံထိန်းသိမ်းမှုစစ်ဆေးရေးဗဟိုကော်မရှင်ရဲ့အင်တာနက်စာမျက်နှာမှာ China Telecom ရဲ့ဥက္ကဋ္ဌChen Xiaobing ကိုကြီးမားတဲ့စီကံဖောက်ဖျက်မှုနဲ့စုံစမ်းစစ်ဆေးနေတယ်လို့ဖော်ပြထားပါတယ်တန်တရားရှိတယ်ဆိုတဲ့စီကံချိုးဖောက်မှုနဲ့ပတ်သက်ပြီးတော့အသေးစိတ်ဖော်ပြထားတာမျိုးတော့မရှိပါဘူး
Star Wars ရုပ်ရှင် The Force Awakens ဟာစကြဝဠာအဝေးတနေရာကဇလန်းဖြစ်ပေမဲ့ Christmas နေ့မှာလက်မှတ်အရောင်းစံချိန်ကျိုးသွားတာမို့ကဘာပေါ်မှာတော့မူလပိုင်ရှင် George George Lucas ရဲ့ Lucas Film ကနေ2012ခုနှစ်မှာဝယ်ယူလိုက်တဲ့ဇာတ်ကားထုတ်လုပ်သူ Walt Disney Company အတွက်လက်ဆောင်တစ်ခုဖြစ်ခဲ့ပါတယ်ရှင် Direct from Washington The Voice of America VOA
ဒီဇင်ဘာလ28ရက်တနင်္လာနေ့မနေ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆောင်မဝေနဲ့မှတ်အင်ဂျင်နိုင်တို့ကြီးညာပေးခဲ့ကြတာပါအခုသတင်းဆောင်ပါထုတ်လွှင့်ပြီးမှာကတော့အရင်ဆုံးမြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနဲ့ဆိုင်တဲ့သတင်းဆောင်ပါပါမြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ဖွဲ့ဟာပြပရောက်မြန်မာနိုင်ငံသားတွေရဲ့အတွေ့အကြုံနဲ့အကြံပြုချက်တွေကိုရယူဖို့အမေရိကန်ပြည်ထောင်စုကိုသုံးပတ်ကြာခီးစဉ်ရောက်ရှိနေပါတယ် NNER အဖွဲ့ကမြန်မာနိုင်ငံရဲ့ပညာရေးစနစ်ကောင်းမွန်လာစေဖို့နောက်တက်လာမဲ့အစိုးရတက်ကမတင်မနေရအခမဲ့ပညာရေးစနစ်ကိုနိုင်ငံရေးရည်မှန်းချက်ထားပြီးတော့အကောင့်ထည့်ဖို့ဆောင်ရွက်ဖို့လိုလားနေတာဖြစ်ပါတယ်ဆက်သွယ်မင်းမြန်းထားတဲ့မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင
် American ပြည်ထောင်စု California ပြည်နယ်ကိုပြီးခဲ့တဲ့သတင်းပတ်တွင်ရောက်ရှိလာတဲ့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကိုယ်စားလှယ်အဖွဲ့ဟာဒီမိုကရေစီနိုင်ငံတွေရဲ့ပညာရေးစနစ်ကိုလေ့လာဖို့ဆန္ဒရှိနေတယ်လို့အဖွဲ့ကောင်းဆောင်ဒေါက်တာသိန်းတွင်က VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ရောက်တဲ့နိုင်ငံတွေကဒီမိုကရေစီပညာရေးစနစ်ကိုကျွန်တော်အဓိကလေ့လာဖို့ဒီမိုကရေစီနိုင်ငံတွေမှာအထူးသဖြင့်တော့ဒီမိုကရေစီပြောင်းလဲတဲ့နိုင်ငံတွေမှာဘယ်လိုမျိုးပညာရေးပြုပြင်ပြောင်းလဲမှုလုပ်ကြလဲဘယ်လိုစီမံခန့်ခွဲကြလဲဘယ်လိုတွေတင်ကြကြလဲစသဖြင့်အဲ့ဒါတွေဒါကျွန်တော်တို့လေ့လာဖို့အဓိကပါနောက်တစ်ခါရောက်တဲ့နေရာတိုင်းမှာကျွန်တော်တို့မြန်မာနိုင်ငံသားရောက်နေတာလည်းတွေ့တယ်အော်သူတို့ရောက်တဲ့နိုင်ငံရဲ့အတွေ့အကြုံတွေသူတို့ရှိရကျွန်တော်တို့သင်ယူပါတယ်။နောက်ကျွန်တော်တို့ဆောင်ရွက်နေတဲ့လုပ်ငန်းတွေလည်းတင်ပြပြီးတော့အကြံဉာဏ်ပေးဖို့ပေါ့ကျွန်တော်တို့လွှဲနေတာရှိရင်လည်းတည်ပေးဖို့ပေါ့အဲ့ဒီအတွက်ကျွန်တော်တို့ဗမာနိုင်ငံသားတွေနဲ့တွေ့ဆုံတာဖြစ်ပါတယ
်။ Key စဉ်အတွင်း American ပြည်ထောင်စုရဲ့ပညာရေးစနစ်ကိုလေ့လာမဲ့အစီအစဉ်ရှိကြောင်းလည်း NNER ကိုယ်စားလှယ်အဖွဲ့ဝင်တဦးဖြစ်တဲ့ကိုဆိုးထွန်းကပြောပါရယ်
။ဒီအမေရိကဆိုလည်းခုကျွန်တော်ကမ္ဘာထိပ်သီးနိုင်ငံတစ်ခုပညာရေးမှာလည်းသူထိပ်တန်းရောက်တဲ့နိုင်ငံတစ်ခုဖြစ်တော့ဒီအမေရိကမှာရှိတဲ့အဲ့လိုလေကျောင်းနေအရာပညာရှင်တွေဒီပေါ်မောက်ကလေးအဲ့မှာလည်းဖွင့်ရရင်လေ့လာပြီးတော့ကျွန်တော်တို့တိုင်းပြည်ပြည်နယ်စနစ်ရဲ့လိုအပ်ချက်တွေကိုနိုင်ငံအတွေ့အကြုံနဲ့သင်ခန်းစာတွေယူပြီးတော့ကျွန်တော်တို့ဒီဆောင်လည်းကိုတိုင်းပြည်ရဲ့အခြေအနေနဲ့ကိုက်ညီအောင်ဘလို့ပြုရင်ပြီးတော့ကောင်းဆက်လုပ်သွားမယ်ဆိုတဲ့ရည်ချက်တွေပေါ့နော်
ပညာရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ NNER ကတင်ပြထားတဲ့အချက်တွေထဲမှာအထူးသဖြင့်အခမဲ့ပညာရေးစနစ်ကိုအတန်းပညာ၉ရန်းအထိတက်မှတ်ထားပေမယ့်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေအရအခက်အခဲတွေရှိမှာဖြစ်ပြီးဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရသစ်အဖွဲ့တက်လာချိန်မှာနိုင်ငံရေးရည်မှန်းချက်တစ်ခုအနေနဲ့ချမှတ်အကောင့်ထည့်ဖော်ဖို့လိုတယ်လို့ဒေါက်တာသိန်းလွင်ကပြောပါတယ
်လက်ရှိအခြေအနေမှာအကောင့်ထည့်ဖော်ဖို့ခက်တယ်ဒီအကောင့်ထည့်ဖော်ဖို့ခက်တဲ့အချိန်မှာခတိပေးဖို့ခက်တယ်ဆိုတာလည်းကျွန်တော်နားလေတယ်ဒါပေမဲ့လိုအပ်ချက်ရှိတယ်ဆိုတော့ကျွန်တော်တို့ကတင်ပြတာပါဒီအတွက်ဒီကလေးအလုံးကြောင်းနေခွင့်ရအောင်ဒီအခမဲ့ယုံနေမဟုတ်ဘူးဒီမတင်မနေရဖြစ်ဖို့ဒီမတင်မနေရဖြစ်ဖို့ဆိုတာဒီဘယ်ဒေတာမဆိုကလေးအလုံးတင်နေအောင်ဆောင်ရွက်ပေးဖို့ပဲအဲ့ဒီအတွက်နိုင်ငံမှာတာဝန်ရှိတယ်နိုင်ငံနေပြီးတော့ဒါကိုတာဝန်ယူလုပ်ပေးဖို့လိုအပ်ချက်အလုံးဖြည့်ဆည်းပြီးတော့ကလေးတွေကြောင်းနေနေအောင်ကြောင်းမရှိတဲ့ဒီရွာတွေမှာကြောင်းဆောက်မယ်ဆရာမလို့လောက်ရင်ဖြည့်ဆည်းပေးမယ်နောက်ဆရာတွေရည်သွေးရှိအောင်လုပ်ပေးမယ်နောက်တွားရေးလာရေးလွယ်အောင်လုပ်ပေးမယ်အော်နိုင်ငံနေအစိုးရနေတောင်းယူလုပ်ပေးဖို့ကျွန်တော်တို့ဖြစ်စီခြင်းနဲ့အဲ့ဒီအတွက်ဥပဒေပြဋ္ဌာန်းပေးစီခြင်းဒီဥပဒေရှိမှလိုက်နာဆောင်ရွက်မှာ။ဒါကြောင့်ကျွန်တော်တို့ဥပဒေမှာမတင်မနေရအခမဲ့ပညာရေးပြဋ္ဌာန်းပြီးတော့ဒါကိုဖြစ်အောင်ဆောင်ရွက်ဖို့ပေါ့
။ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းစနေနေ့ကစိုက်ကားဆရာတွေနဲ့တွေ့ဆုံပွဲမှာအခမဲ့ပညာရေးစနစ်ဖြစ်အောင်ဥတီတီလှုပ်သွားမှာဖြစ်ပေမဲ့တိုင်းပြည်ရဲ့ဘတ်ဂျက်ဘဏ္ဍာငွေပေါ်မှာအခြေခံပြီးဆောင်ရွက်ရမှာဖြစ်တာကြောင့်အခမဲ့ပညာရေးစနစ်ဖြစ်လာဖို့ဆိုတာမလွယ်ကူဘူးလို့ပြောဆိုခဲ့ပါတယ်။ NNER ဟာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအပါအဝင်ကျောင်းသားတွေတောင်းဆိုထားတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ပညာရှင်တွေစုစည်းဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပြီးဤပညာကျွမ်းကျင်မှုဘိုင်းကနေကျောင်းသားတွေကိုအကူအညီပေးနေတာဖြစ်ပါတယ်။အခု American ပြည်ထောင်စုရဲ့ခရီးစဉ်မှာလဲ California, Washington နဲ့ Indiana ပြည်နယ်တွေကမြန်မာမိသားစုတွေနဲ့ NNER ကိုယ်စားလှယ်အဖွဲ့တွေ့ဆုံဖို့ရှိပါတယ်ရှင်။
နိုင်ငံကော့တောင်ကျွန်းမြန်မာအခေါ်လိတ်ကျွန်းမှာပြည်တွင်ကဘာလဲခီးတဲ့နှုတ်ကိုတတ်ခတ်မှုနဲ့အပြစ်ရှိတယ်ဆိုပြီးမြန်မာလူငယ်နှုတ်ကိုထိုင်းတရားရုံးကတည်တံ့ချတဲ့ပေါ်မြန်မာနိုင်ငံတွင်းမှာရောပြည်ပရောက်မြန်မာတွေကပါကန့်ကွက်ဆန္ဒပြတာတွေနေ့စဉ်လိုဖြစ်နေပါတယ်ဒီဆန္ဒပြပွဲတွေကနေအမျိုးသားရေးအသွင်ဆောင်ပြင်းထန်တဲ့အခြေအနေကိုဥမတီပဲလူငယ်နှုတ်အတွက်တရားမျှတမှုရရေးစီဥတီသွားနိုင်မယ်လို့ကျွန်တော်တို့ VOA သောတာရှင်တွေကယူဆပါသလား အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမိပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
တိုင်ရဲ့တိုင်ရဲ့လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုင်ရဲ့လေလိုင်းဆွေးနွေးကစီစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြမအေးဆွေးနွေးကန်းကိုသွားပါမယ်။ဒီနေ့မြမအေးဆွေးနွေးကန်းမှာတော့ဒီထိုင်းနိုင်ငံမှာလူတက်မှုနဲ့ဆွဆွဲပြီးတော့ဖန်ဆီးခံထားရတဲ့မြမလုံသမား2ဦးကိုတေဒံချမှတ်လိုက်တာနဲ့ပတ်သက်လို့ဒီဥဖူးချင်းနဲ့တွေ့ဆုံဆက်သွယ်မေးမြန်းထားတဲ့ကိုသိန်းထိုင်ဦးရဲ့မြမအေးဆွေးနွေးကန်းကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။နားဆင်ကြည့်ကြရအောင်ပါရှင
်။ထိုင်းနိုင်ငံမှာပြည်ထောင်နေငံသားနေရာကိုတက်ပြတ်မှုနဲ့မြမနိုင်ငံသားရွှေပြောင်းလူတမလူငယ်တွေဦးထိုင်းတရားရုံးကဒီတစ်ပတ်တည်းသေတံအမိန့်ချမှတ်လိုက်တာနဲ့ပတ်သက်ပြီးနိုင်ငံတကာရှေ့နေတွေနဲ့လူခွေလူရှားသူတွေကတော့တက်သေးထောက်ထားမခိုင်လုံမှုကိုထောက်ပြနေကြပါတယ်။ဒီကိစ္စကိုတရားရုံးချုပ်မှယူခံဝင်မယ်လို့ပြောဆိုပါရတယ်။မြန်မာနိုင်ငံသားနှစ်ယောက်ဒေသံပေးခံရတာနဲ့ပတ်သက်ပြီးမြန်မာဘက်ကတာဝန်ရှိသူတွေအနေနဲ့ထိုင်းအာဏာပိုင်တွေနဲ့ထိတွေ့ဆောင်ရွက်မှုတွေလုပ်ဆောင်သွားဖို့လဲမြန်မာသဗ္ဗတဦးသိန်းစိန်ကညွှန်ကြားထားပါရတယ်။ထိုင်းနိုင်ငံမှာရှိတဲ့မြန်မာလူသမားတွေရဲ့ရေးဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာလည်းဖြစ်ခေါထောင်ကျော်မှုကိစ္စမှာမြန်မာအစိုးရဖွဲ့စည်းပေးထားတဲ့အထူးဆောင်ဇန်းစစ်ဆေးကော်မတီဖွဲ့ဝင်တူလည်းဖြစ်တဲ့ဦးထုချစ်ကတော့တဏ္ဍာရန်ရည်ရချိုးပန်းမှုတွေဟာတရားခံဖြစ်ဆွဆွဲထားသူနေရောက်ရဲ့အသက်ကိုကယ်တင်နိုင်မယ်လို့ယုံကြည်တဲ့အကြောင်း VOA ကိုပြောပါတယ်။ဒီအမှုနဲ့ပတ်သက်လို့ထိုင်းတရားရေးစနစ်မှာအားနည်းချက်တွေရှိတယ်လို့ဘာကြောင့်ဝေဖန်နိုင်တယ်လဲဆိုတဲ့မေးခွန်းကိုသူကအခုလိုစပြီးဖြေပါတယ
်။မနေ့တော့ဆုံးဖြတ်လိုက်တဲ့ဒီကော်တောင်ကျွန်းလူတက်မှုတွေလည်းမဟုတ်ပါဘူး။ကျွန်တော်တို့ထိုင်းနိုင်ငံမှာကျွန်တော်နဲ့ပေါင်းများစွာလောက်ကိုင်းနေတဲ့အထွေထွေများဆိုလို့ရှိရင်ရှစ်ပြောင်းအလုပ်သမားတွေရောခြားနိုင်ငံသားတွေရောထိုင်းနိုင်ငံသားတွေကိုနိုင်ကောက်ကိုထိုင်းပြည်ရေးဌာနရဲ့ကျွန်တော်တို့လွဲချော်မှုတမမှုတွေအများကြီးရင်ဆိုင်ခဲ့ရတာတွေ့ပါတယ်ဒီလက်ကျောင်းကိစ္စနဲ့ကြောမယ်ဆိုလို့ရှိရင်အဓိကအဖြစ်သူတို့ဒီတည်တံ့ချလိုက်တာသူတို့တွေ့ရှိချက်ထဲမှာအဓိကပေါ့နော်မျိုးရိုးပြည်စဒီအနေပေါ်မှာမူတည်ပြီးတော့ထားတဲ့ဟာမျိုးတွေအဓိကပါတာတွေ့ရဒါပေမဲ့ပြဿနာကထိုင်းပြည်မင်းရဲ့ကြီးကိုယ်တိုင်ဟိုစုပေးထားတဲ့ထိုင်းနိုင်ငံအမတမလေးစားတဲ့နိုင်ငံတကာအဆင့်ကြီးကျွန်တော်တို့မျိုးပြည်သားပညာရှင်ဒေါက်တာဖွန်ထက်ကိုယ်တိုင်လာတက်တည်းခံသွားတယ်။ကောက်ယူခဲ့တဲ့ DNA တွေကကျွန်တော်အဆင့်နဲ့မမီပါဘူး။ဒါတွေကမဟုတ်ပါဘူးဆိုပြီးတော့လာပြီးတော့တက်တည်းထွက်ဆိုခဲ့ရတော့မှပဲ။ကျွန်တော်တို့ဒီမြန်မာနိုင်ငံသားကလေးမြောက်ကတည်တံပေးရတာဒါအင်မတမဟိုထိုင်းပြည်ရဲ့တရားဥပဒေရတာရုပ်ဆိုးအကြီးကံစီလို့ကျွန်တော်အနေနဲ့မြင်ပါတယ်ဗျ
။အခုဒီတည်တံစီရင်လိုက်တာနဲ့ပတ်သက်ပြီးတော့ကန့်ကွက်ဝေဖန်မှုတွေတော့ကျွန်တော်တို့လည်းကြားပါတယ်ခင်ဗျာ။အဲ့တော့ကိုစော်လင်းနဲ့ကိုဝင်းစော်ထွန်းရဲ့အမှုမှာသူတို့နှစ်ယောက်တည်တံကနေပြီးတော့လွတ်အောင်ပါရီဆက်လုပ်ဖို့အစီအစဉ်ရှိပါလေခင်ဗျာ
။ကျွန်တော်တို့အနေနဲ့တော့အခုထိယုံကြည်သေးပါပဲ။ဒီကလေးနှစ်ယောက်ကဘယ်လိုနည်းနဲ့မှဒါတည်တံ့ချက်မှာမဟုတ်ပါဘူး။ဒါကျွန်တော်တို့တို့ရဲ့အကြောင်းပြုလို့ပေါ့နော်။တို့ထိုင်းဆိုရတာဝန်ရှိတဲ့လူတွေကိုနိုင်ကဒီကလေးတွေအတိတ်ရှိရလို့ကနဦးကကြောထားခဲ့တဲ့အပေါ်မှာမူတည်ပြီးတော့ဒေတာတရားရုံးလေးအနေနဲ့တည်တံ့ချလိုက်တာလို့ကျွန်တော်တို့ဒီနဲ့ယုံကြည်ပါတယ်။ကျွန်တော်ထိုင်းတရားဥပဒေရကျွန်တော်တို့မှာနောက်ထပ်အနည်းဆုံး2ဆင့်ပေါ့အယူခံဝင်မှု2ဆင့်ရှိပါတယ်သူကတော့ကျွန်တော်တိုင်းအဆင့်ခေါ်တာပေါ့အဲတိုင်းအဆင့်မှာကျွန်တော်တို့အဆင်မပြေဘူးဆိုလို့ရှိရင်တော့မှကျွန်တော်တို့ဘိုတရားရုံးအဆင့်အထိတက်လို့ရပါတယ်နောက်ပြီးမှတကယ်လို့လိုအပ်လို့ရှိရင်တော့ထိုင်းပြည်မြင့်ညက်ကြီးကိုယ်တိုင်ကျွန်တော်တို့အယူခံဝင်လို့ရပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကကလေးတွေကဒီစုံတရားတော့ဟိုအချုံနောက်ခံရမယ်ထောင်ထဲမှာနေရမယ်ဒါပေမဲ့တည်တံ့မခံရဘူးကျွန်တော်တို့တော့သူတို့အနေနဲ့ဒီကာလတစ်ခုပေါ့ကျွန်တော်တို့မပန်းထားတာတော့3-5 နှစ်အတွင်းမှာတော့ဒီကလေးတွေပြန်လွတ်လိမ့်မယ်လို့ကျွန်တော်အနေနဲ့ထင်ပါတယ်။ဒါကျွန်တော်တူဒီရဲ့အယူဆပါ
။သူတို့တည်တံ့ကနေပြီးတော့ပါလက်ဖို့ကိစ္စမှာအစိုးရအချင်းချင်းမေတ္တာရက်ခံချက်အစိုးရခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်တွေရဲ့ပါဝင်ပတ်သက်မှုကရောဘယ်လောက်ထိထိရောက်မှုရှိပါလဲခင်ဗျ။ဟ
ိုကျွန်တော်တော့အဲ့ဒါအများထဲမှာပဲပုံကိုယ်တိုင်လည်းကျွန်တော်တို့ဒီအော်တိုဘန20ရက်နေ့ကကျွန်တော်တို့မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဒုက္ခမှုကြီးမင်းအောင်လည်းကျွန်တော်လိမ့်မှုပြီးတော့ကျွန်တော်ဆပ်ပုတ်ဖူးပါပဲ။အတူအနေနဲ့လည်းဒါဒီကိစ္စဝင်မှာဒါစိတ်ဝင်စားပါပဲ။သူဆောင်ရွက်ပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။နောက်သူဆောင်ရွက်မယ်လို့လည်းကျွန်တော်တို့တစ်ဆင့်စကားနဲ့ပြန်ပြောရတဲ့လူကြားပါတယ်။အဲ့လိုမျိုးပေါ့နော်တန်တမန်ကြီးများအရာကျွန်တော်တို့ဟိုကျွန်တော်တို့ရှိရမြန်မာတပ်မတော်ရောကျွန်တော်အစိုးရအဖွဲ့တွေရောကျွန်တော်တို့ဖြစ်တော်ပြည်ညလုံးဝရောဟိုနောက်ပြီးတော့ဒီဖြစ်နိုင်လို့ရှိရင်တော့ကျွန်တော်တိုင်းသားဒီကိစ္စနဲ့အဖွဲ့ကြီးတွေနိုင်ငံရေးပါတီတွေနဲ့ကျွန်တော်တို့ကအဲ့လိုမျိုးဟိုတူးချင်းအဖွဲ့ချင်းအပြင်ဒီလိုပေါင်းပြီးတော့ တို့အတန်ငါးခါသာပြင်မယ်ဆိုလို့ရှိရင်ထိုင်းဆွားနေတဲ့ဒီကလေးတွေကိုဒီတန်းနေဟိုရှော့ပေါ့မယ်ကျွန်တော်တို့လိုအပ်တဲ့ဟိုထောင်တန်လေးတွေကြာခံပြီးတော့ပြန်လွတ်မယ်လို့ထင်ပါတယ်ထိုင်းဆွားနေနဲ့လည်းအဲ့လိုမျိုးအခြေအနေမျိုးကိုဟိုလိုလားပြီးတော့အခုလိုမျိုးအပြစ်ကြီးကြီးချလိုက်တယ်ဆိုကျွန်တော်အနေနဲ့ထင်ပါတယ
်ဟုတ်ကဲ့တာမန်ရေးအရာဂျိုးပန်းမှုတွေမှာထိရောက်မှုတွေရှိမယ်လို့ကုလူချက်ကမျှော်မှန်းထားတယ်ဆိုတော့မြန်မာတန်ရုံအနေနဲ့ရောဒီကိစ္စမှာဘလောက်ထိထဲထဲဝင်ဝင်ကူညီဆောင်ရွက်ပေးတာမျိုးတွေတွေ့ရပါသလဲခင်ဗျ
အခုမတန်ရုံနေနေဆိုလို့ရှိရင်တော့ဒါကျွန်တော်တို့ရဲ့ရှစ်တောင်းလူမားတွေကိုကာကွယ်ပေးတဲ့ဆိုတော့ကျွန်တော်တို့မြန်မာတန်ရုံရဲ့ထိုင်းနိုင်ငံမှာလာရက်တီခဲ့တဲ့တမိုင်းတစ်ချောင်းမှာတော့ဒီအမှုကိုတော့ဒါမြန်မာတန်ရုံနေနဲ့စက်နိုင်ဆုံးပေါ့လေချီချီရရောက်ဟိုဆောင်ရွက်ပေးခဲ့တာမျိုးတွေတော့ကျွန်တော်တို့တွေ့ရပါတယ်ဒါပေမဲ့လည်းကျွန်တော်တို့ဟိုလုတ်တဲ့သူတို့ရဲ့အတွေ့အကြုံနဲ့ကျွန်တော်တို့ရဲ့လုတ်တဲ့ကြိုင်တဲ့ပုံစံတဘာဝချင်းမတူတော့ချို့ဟာတွေတော့ကျွန်တော်တို့မှတော့အခက်ခဲတော့ဆုံးကြတော့ဟိုရှိခဲ့ပါတယ်ဒါပေမဲ့မြန်မာတန်ရုံနေနဲ့သူတို့နိုင်တဲ့အခြေအနေတွင်သူတို့လုံလံကြိုင်နိုင်တဲ့အလေထားတစ်ခုအတွင်းမှာတော့သူတို့အတတ်နိုင်ဆုံးကူညီဆောင်ရွက်ပေးနေတာလို့တော့ကျွန်တော်အနေနဲ့မြင်ပါတယ်
ကျွန်တော်တို့သိသလောက်ဒီအမှုကတစ်နှစ်လောက်စစ်ဆေးခဲ့တဲ့ကာလအတွင်းမှာထိုင်းနိုင်ငံကလူခွင့်ရေးအဖွဲ့အစည်းတွေကိုယ်တိုင်ကအမှုကိုဒီကြားနာစစ်ဆေးတဲ့လုပ်ငန်းစဉ်စစ်စစ်နဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေတွေ့ခဲ့တာတွေရှိပါတယ်အခုသေးတမ်းစီရင်လိုက်တာနဲ့ပတ်သက်ပြီးတော့ထိုင်းလူအဖွဲ့အစည်းထိုင်းလူခွင့်ရေးအဖွဲ့တွေပေါ့လေနောက်ထိုင်းရှင်းနေအတိုင်းဝိုင်းကရောဘယ်လိုတုံ့ပြန်မှုတွေရှိပါလဲခင်ဗျာ
အခုတော့ဒါတော့ကျွန်တော်တို့ဒီတရားရုံးကမနေ့ကပဲချလို့ကျွန်တော်တို့သူတို့အကုန်လုံးဟိုတဦးချင်းတစ်ဖွဲ့ချင်းတုတ်ပြမှုတွေကတော့ကျွန်တော်နည်းနည်းတော့မတွေ့ရသေးဘူးဒါပေမဲ့ဒေသခံထိုင်းလူမျိုးတွေရောကျွန်တော်တို့ဒေသခံကျွန်တော်အစိုးရမှုတဲ့ထိုင်းဖွဲ့စည်းတွေနဲ့နေရတော့ကျွန်တော်တို့တွေ့ရချိန်မှာဒီကိစ္စကိုတော့သူတို့လုံးဝမကျေနပ်ဘူးဒါကမတရားတစ်ဖြစ်ခံရတာလို့ထိုင်းလူမျိုးအများစုကအခုဒီယူဆနေတော့ဖြစ်ပါတယ်ကျွန်တော်တို့ဒီ30ရင်းနေမှာလဲကျွန်တော်တို့နဲ့ဒီထိုင်းရှစ်မြောက်ကောင်စင်နဲ့ကျွန်တော်တို့နဲ့ဟိုဆွေးနွေးပွဲရှိပါတယ်အဲ့ချိန်ကနေအဲ့အချိန်မှာလဲသူတို့အနေနဲ့ရှိလို့မှကျွန်တော်အယူခံဝင်မှုကိစ္စတွေကိုစဉ်းစားကြဘယ်လိုပြင်ဆင်မယ်ဆိုတာတွေကျွန်တော်ဆွေးနွေးပါလိမ့်မယ်ဆွေးနွေးပါမယ်နောက်တစ်ခုကလည်းဟိုထိုင်းလူခွင့်ရေးကော်မရှင်ကလည်းအဲ့ဒီကိစ္စတွေတော့ကျွန်တော်ထင်ပါတယ်ဒီနှစ်ဆန်းပေါင်းတော့ပေါ့နော်အခုကရုံးပရက်တွေရှိနေတော့နှစ်ဆန်းပဲတော့မှတော့သူတို့ဒါဟိုထိထိရောက်ရောက်ကျွန်တော်တို့ဒီဝေဖန်မယ်ဟိုကျွန်တော်တို့ကန့်ကွက်တော်တွေလုပ်လိမ့်မယ်လို့တော့ကျွန်တော်အနေနဲ့ပြောလဲပါတယ်ဗျ
ဟိုဒေသတွင်းလူခွင့်ရေးအဖွဲ့အစည်းတွေတရားရေးဆိုင်ရာအဖွဲ့တွေကရောဘယ်လိုမျိုးတုံ့ပြန်မှုတွေရှိပါလဲခင်ဗျဘလောက်ဒီအောင်ကုတုချစ်တို့နဲ့ပူးပေါင်းဆောင်ရွက်မှုရှိပါသလဲခင်ဗျ
အော်ကျွန်တော်တို့အနေနဲ့တော့ဒါဟိုကျွန်တော်တို့ဒီရှစ်နေမြောက်ကောင်ဆယ်ပေါ့လေထိုင်းနိုင်ငံမှာဆိုလို့ရှိရင်အဓိကတော့ရှစ်နေမြောက်ကောင်ဆယ်ရှိတယ်နောက်တစ်ခုကထိုင်းဟိုလူခွင့်ရေးရှစ်နေမြောက်အသင်းဖွဲ့ဆိုတာလည်းရှိပါတယ်ကျွန်တော်တို့နဲ့တော့အဓိကတော့ဒါငကိုတွေကအမှုစတွေကလည်းဒါဟိုပူပေါင်းဆောင်ရွက်လာခဲ့တဲ့အဖွဲ့အစည်းဖြစ်တာတစ်ချိန်တည်းမှာပဲတခြားဟိုအစိုးရမဟုတ်တဲ့အဖွဲ့အစည်းပေါ့နော်ထိုင်းလူခွင့်ရေးအဖွဲ့အစည်းတွေရှိပါတယ်သူတို့ကိုယ်တိုင်ကလည်းသူတို့တက်နိုင်တဲ့အပိုင်းအနေဝိုင်းဝန်းကူညီတာရှိပါတယ်အခုကျွန်တော်တို့ဘာမှတစ်ဖြစ်အယူခံဝင်ရမယ့်ကိစ္စပေါ့လေကျွန်တော်ဒီတလအတွင်းမှာကျွန်တော်အယူခံတရားမှာပါကျွန်တော်ထင်ပါတယ်ရှေ့နှစ်ဆန်းလောက်ကျွန်တော်တို့တင်ပြမယ်လို့ထင်ပါတယ်အဲ့ဒီမှာလဲတခြားကျွန်တော်တို့ဒီထိုင်းဒုက္ခရေးအဖွဲ့အစည်းတွေဟိုထိုင်းအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအပြင်ကျွန်တော်တို့ဒီအစိုးရဒီထိုင်းရှင်းနေမကောင်စီတို့ကတော့ဟိုတက်နိုင်ကြတော့တို့အားလုံးပူးပေါင်းဆောင်ရွက်မယ်လို့ကျွန်တော်တို့ပြောသွားပါတယ်ကျွန်တော်မနေ့ကရုံးချင်းမှာလဲထိုင်းဒုက္ခရေးကော်မရှင်ဥက္ကဋ္ဌကြီးကိုလည်းတက်ပါတယ်ဒါကျွန်တော်တို့လည်းတွေ့ပြီးတော့တို့အနေနဲ့တရားစီရင်ချက်ကိုတို့အနေနဲ့ဒါစစ်မှတ်ချက်မှတ်တာထည့်ရတယ်ဆိုတဲ့ကြောင်းအဲ့မဲ့မပူကြဘူးမစိုးရင်ကြဘူးနဲ့ဒါတွေကတို့တို့အယူခံမှာတို့အများကြီးအခွင့်အရေးရှိတယ်အဲ့ဒါကိုစဉ်းစားကြနဲ့ဝိုင်းဝန်းဆောင်ရွက်ကြမှာလို့သူနည်းလည်းတည်းပြောသွားတာရှိပါတယ်ဗ
ျဟုတ်ကဲ့အခုဒီတရားစီရင်နေတဲ့ကာလအတွင်းပေါ့လေဒီပြီးခဲ့တဲ့တစ်နှစ်တို့ဖမ်းခံပြီးတော့တရားဆွဲဆိုထားတဲ့ကာလအတွင်းတစ်နှစ်ကျော်အတွင်းမှာတို့ကောင်းကောင်းမွန်မွန်ထားတာမျိုးနောက်ပြီးတော့အချင်းတောင်တွေအတင်းမှာဒီတို့ရဲ့အခွင့်အရေးတွေရပါရဲ့လားခင်ဗျအခုသေတံချမှတ်ပြီးတဲ့အချိန်မှာရောကျွန်တော်တို့ဒီအကျိုးဆောင်ရှိနေတဲ့လူခွင့်ရေးအဖွဲ့တွေဟိုမှာကုထုချစ်တို့ပါဝင်တွေ့ခွင့်တို့ပါတို့ရပါရဲ့လားခင်ဗျ။အ
ော်ကျွန်တော်တို့အခုပြီးခဲ့တဲ့တစ်နှစ်ချင်းမှာတော့နော်တချို့ကကျွန်တော်တို့ခွဲချိန်မှာကျွန်တော်တို့ဒီကလေးတွေကိုပုံမှန်ဖော်ဝင်တာတွေ့တာပေါ့ကျွန်တော်အနေနဲ့ကတော့နည်းနည်းဝေးတော့ပုံတော့လက်စင်တော့မတွေ့နိုင်ဘူးမြေကျွန်တော်တို့အနေနဲ့၄ချိန်နဲ့မနေပေါ့ကလေးတွေကိုထောင်ထဲမှာတွားတွေ့ခဲ့ပြီးသားဖြစ်ပါတယ်။ဒီတော့ပဲသူတို့ပုံမှန်တွားတွေ့တဲ့ကျွန်တော်တို့တခြားဟိုမြန်မာအဖွဲ့အစည်းတွေပေါ့ကျွန်တော်မြန်မာစေတနာဝန်ထမ်းတွေအနေနဲ့အဲ့ဒီမှာစီစဉ်ပြီးတော့နိုင်ငံသားတွေနဲ့စီစဉ်ပြီးတော့ကလေးတွေထောက်ပံ့ကြလက်ရှိကော့ဖီမှုမှာပုံမှန်တွေ့နေတဲ့အဖွဲ့အစည်းတွေရှိပါတယ်ဗျာတကယ်လို့တို့အခုကျွန်တော်တို့ထောင်ပြောင်းမယ်လို့ကြားပါရဲ့ဒါကတော့အဖြစ်ချပြီးဆိုတော့လေအဲအဖြစ်အမှုကြီးတဲ့ဆိုတော့ထောင်ပြောင်းပါလိမ့်မယ်ထောင်ပြောင်းလို့ရှိရင်ကျွန်တော်အနေနဲ့ပုံမှန်တော့တွေ့နေအောင်ဒီထက်မှတ်စနေတကြသူတို့ကူညီပံ့ပိုးပေါ့နော်စိတ်တိုင်းဆိုင်ရာတွေဟိုပို့ပြီးတော့ဖွင့်ပြလို့လာအောင်စိတ်တမကြအောင်အဲ့လိုမျိုးတွေတော့ကျွန်တော်တို့ဟိုလုပ်ဖို့အစီအစဉ်ရှိပါတယ်ဗျာနောက်တစ်ခုထောင်ထဲမှာလည်းကျွန်တော်တို့အဲ့လိုမျိုးပြင်းပြင်းထန်ထန်ဟုတ်လူခွင့်ရေးချိုးပေါက်ခံရမှုနဲ့ဆက်ကျင်းပမှုတွေတော့ကျွန်တော်တို့ဒီမှာတန်ရုံနေနဲ့ဖြစ်တဲ့ဝင်ရောက်ကူညီပြီးတဲ့နောက်ပိုင်းကာလတွေမှာတော့ပြင်မကြားရပါဘူးဗျာပုံမှန်အဖြစ်တော့နော်ထောင်ထဲမှာတော့ချိုးအခက်ခဲလေးတွေအများဆုံးရှိပါတယ်ဒါပေမဲ့တို့ရဲ့ဆောင်းဝင်နေပြီးကိစ္စတွေကိုလည်းတခြားကျွန်တော်ရပ်ဖွဲ့ဖွဲ့ကြီးတွေရောကျွန်တော်တို့မြန်မာလူ့ချစ်အတင်းနေမြန်မာတတိပုဂ္ဂလတွေကလည်းဝိုင်းဝန်းကူညီပေးနေတာရှိပါသေးတယ်
ဟုတ်ကဲ့ကိုရူဂျီတို့တွေ့ဆုံခွင့်ရခဲ့တဲ့ချိန်တုန်းကဒီအမှုနဲ့ပတ်သက်ပြီးတော့အဓိကအားဖြင့်အခုဒီဆွဆွဲခံထားရတဲ့ကိုဇော်လင်းနဲ့ကိုဇော်ဝင်းထွန်းတို့ကဘာတွေကိုအဓိကပြောခဲ့ပါသလဲခင်ဗျ။
အဓိကတော့ကျွန်တော်ပြမအူဆုံးဆက်တွေ့တဲ့ချိန်မှာသူတို့မေးတာကကျွန်တော်တို့ဟိုရေုံကြည်နဲ့ပြောပါတကယ်လို့အမှုဟိုတကယ်လို့အပြစ်ကျူးလွန်ခဲ့တယ်လဲကျူးလွန်ခဲ့တဲ့အကြောင်းအပြစ်မကျူးလွန်လဲမကျူးလွန်ဘူးဆိုတဲ့အကြောင်းဘာဖြစ်လို့လဲဆိုတော့သူတို့ကပြမဝန်ခံထားတယ်ဆိုတဲ့အနေထားမျိုးမှာကျွန်တော်တို့ကထောင်ထဲမှာပြမအူဆုံးပတ်တွေ့တဲ့ချိန်မှာဒီမှာကျွန်တော်တို့ကအဲ့ဒီမှာပဲကျွန်တော်ကတကယ်လို့တကယ်ကျွန်တော်တို့ကတန်ရုံကနေထွက်တဲ့ကိုယ်စားလှယ်ဖြစ်တယ်လို့သူတို့ယုံကြည်ဖြစ်သွားတယ်နောက်တစ်ခုရခိုင်ဖွဲ့စည်းကသူတို့လူမျိုးရခိုင်ဖွဲ့စည်းကပုံကိုယ်လည်းပါလာတဲ့အချိန်မှာကျွန်တော်တို့ကိုယုံကြည်ပါတယ်ယုံကြည်တဲ့အချိန်မှာတော့သူတို့ပြောပါတယ်ဒီမှုကသူတို့နဲ့လုံးဝပတ်သက်ခြင်းမရှိတဲ့အကြောင်းသူတို့ကိုယ်လည်းမသိဘူးဆိုတဲ့အကြောင်းဒါကျွန်တော်တို့အနေနဲ့လည်းဒါအနည်းငယ်နဲ့မေးပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံသားဒီဖြစ်တဲ့အတိုင်းညီကျွန်တော်တို့သူတို့မှအဖြစ်ရှိလို့ရှိရင်လည်းသူတို့တရားဥပဒေတိုင်းဖြစ်အောင်အဖြစ်မရှိလို့ရှိရင်လည်းတရားဥပဒေတိုင်းလျှောက်အောင်ဆိုပြီးတော့ကိုကြီးဆောင်ရမှာမလို့ကျွန်တော်တို့သူတို့ရှိရာဟိုရှင်းရှင်းလင်းလင်းအဖြေကိုသိချင်ပါတယ်။ဒါကြောင့်မို့သူတို့ဆပြောရတဲ့ကသူတို့ဟာနှိမ့်ဆက်ညှဉ်းပန်းခံရလို့ချိန်ချောက်ခံရလို့ချော့မော့ပြီးတော့ဖြားယောင်းခံရလို့ဟိုဝန်ခံခဲ့ရတာဆိုတဲ့အကြောင်းကိုသူတို့ပြောပါတယ်။ကျွန်တော်အနေနဲ့ကလည်းကျွန်တော်အတွေ့အကြုံပေါ့ကျွန်တော်တို့လူတွေနဲ့စကားပြောတဲ့ interview တွေ့ကြုံကဒီကလေးတွေကဒီအမှုကိုမကျူးလွန်ခဲ့ဘူးဆိုတာကျွန်တော်တို့အနေနဲ့ဒါယနေ့အထိကျွန်တော်တို့ယုံကြည်နေလို့ရှိပါတယ်ဗျာ။
အခုဒီဆွဆွဲခံထားရတဲ့သူနှစ်ယောက်ကိုတည်တံချမှတ်လိုက်တာနဲ့ပတ်သက်ပြီးတော့ကန့်ကွက်တာတွေမြန်မာနိုင်ငံအတွင်းမှာလည်းထိုင်းတန်ယုံရှိဆန္ဒပြတာတွေဂုတုချစ်တို့လည်းကြားမှာပါခင်ဗျ။အဲ့တော့ဒီကန့်ကွက်ဆန္ဒပြမှုတွေကဒီထိုင်းနိုင်ငံမှာဆိုလို့ရှိရင်မြန်မာနိုင်ငံသားတွေကတန်းနဲ့ချီပြီးတော့အလုပ်လုပ်နေတာပါ။ထိုင်းမှာကတရားမဝင်ရောတရားဝင်ရောရွှေပြောင်းလူသမားတွေအများအပြားရှိပါတယ်ဂုတုချစ်တို့ဒီကူညီဆောင်ရွက်ပေးနေတဲ့အဖွဲ့တွေအသီးဆုံးမှာအဲ့တော့ဒီမြန်မာနိုင်ငံသားတွေအပေါ်မှာဒီထိုင်းတရားရေးစနစ်ကိုဝေဖန်တာကန့်ကွက်တာတွေကဒီလက်ရှိအလုံးလုံးနေတဲ့မြန်မာနိုင်ငံသားတွေအပေါ်မှာရိုက်ခတ်မှုမရှိနိုင်ဘူးလားခင်ဗ
ျကျွန်တော်တို့အများအားလည်းပြောပါတယ်ကျွန်တော်တို့အနေနဲ့ဒီဥပဒေပေါင်းတွင်းကငြင်းငြင်းချမ်းချမ်းနဲ့ကျွန်တော်တို့ဆန္ဒပြမယ်တောင်းဆိုမယ်ဒါတွေကလူသားပြောင်းရဲ့အခွင့်အရေးနဲ့တောင်းဆိုမယ်ကျွန်တော်တို့ပြည်ထဲမှာပေါ့နော်အဓိကအဲ့ကိစ္စကတော့ကျွန်တော်တို့ဒီဘက်မှာရှိတဲ့ဟိုကျွန်တော်တို့မြန်မာရှိသားလူသမားတွေကိုအလောက်ကြီးတော့မထိခိုက်နိုင်ဘူးထင်ပါတယ်ဒါပေမဲ့ကျွန်တော်တို့ဆိုရင်တာကအမျိုးသားအစွန်းရောက်တဲ့အဖွဲ့တွေအဲ့လိုမျိုးရှိမယ်နောက်ပြီးတော့အမျိုးသားကြီးတွေပါလာမယ်အခုရရင်ကြကြကျွန်တော်တို့ဆန္ဒပြမယ်ဆိုတယ်နောက်တစ်ခုအကြမ်းဖက်မှုတွေပဲကိုဦးတည်တဲ့ဆန္ဒပြမှုတွေရှိတယ်ဆိုလို့ရှင်တော့ကျွန်တော်လည်းကျွန်တော်ရဲ့ Facebook မှာကျွန်တော်ရေးထားပါတယ်အဲ့ဒီကိစ္စမျိုးတွေရှိရင်တော့ပထမဆုံးခံရမှာကကျွန်တော်တို့တန်ပေါင်းများစွာရှိတဲ့ကျွန်တော်မြန်မာရှိသားလူတမာတွေပါထိုင်းနိုင်ငံထဲမှာလုပ်ကြစားတော့နေတယ်ဒါကြောင့်မလို့ကျွန်တော်အနေနဲ့ကတော့ဘယ်လိုပဲဖြစ်ဖြစ်ထိုင်းဒီကိစ္စကထိုင်းလူမျိုးတွေကနေပြီးတော့ဆုံးဖြတ်ပြီးတော့တည်တံချမှတ်တဲ့ကိစ္စမဟုတ်ဘူးထိုင်းကျွန်တော်တို့ထိုင်းရဲ့ဒီတရားရေးဝန်ကြီးဌာနနဲ့အစိုးရကနေပြီးတော့ဆုံးဖြတ်ပြီးတော့တည်တံချမှတ်တဲ့ကိစ္စဖြစ်တယ်ဒါတော့မလို့ဒါကြောင့်မလို့ကျွန်တော်တို့ကလက်ရှိကျွန်တော်တို့အကူအညီဆောင်ရွက်ပေးနေတဲ့ထိုင်းတာမန်ထိုင်းလူမျိုးတွေထိုင်းပညာရှင်တွေထိုင်းအဖွဲ့အစည်းတွေထိုင်းစီးပွားရေးလုပ်ငန်းရှင်တွေရဲ့ကျွန်တော်တို့ထောက်ခံကူညီမှုကိုတော့ကျွန်တော်တို့ဆုံးရှုံးခံလို့မဖြစ်ဘူးဒါကြောင့်မလို့ကျွန်တော်တို့ဆန္ဒပြကြလို့မိလွတ်လပ်လွတ်လပ်စွာဆန္ဒပြကြနေဆိုရင်တော့မှပဲငြင်းငြင်းချမ်းချမ်းနဲ့ကျွန်တော်တို့ဆန္ဒပြတောင်းဆိုဖို့ကျွန်တော်တို့အနေနဲ့ကျွန်တော်တို့လူစုကိုကျွန်တော်မေတ္တာရပ်ခံနေပါတယ်ဗျာ
ထိုင်းနိုင်ငံအခြေစိုက်မြန်မာလူသမားတွေရဲ့ရေဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာခေါထောင်ကျိုးမှုကိစ္စမှာမြန်မာအစိုးရဖွဲ့စည်းပေးထားတဲ့အထူးစုံစမ်းစစ်ဆေးကော်မတီဖွဲ့ဝင်တူဖြစ်တဲ့ဦးထူးချစ်ကိုကျွန်တော်ဆက်သွယ်မေးမြန်းခဲ့တာပါကျွန်တော်သိထားဦးပါခင်ဗျာ
ထိုင်းအစည်းအဝေးတက်ဆက်ပေးနေတဲ့မြမရေးဆွေးနွေးခန်းကိုတနင်္ဂနွေနေ့ညပိုင်းမှာအသစ်နားဆင်နိုင်ပြီးခုလိုတနင်္လာမနက်ပိုင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစည်းအဝေးမှာတော့မြမပြည်ကပေးစာပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူကဘာတလွှားထူးခြားစံပြသတင်းလွှာစတဲ့သတင်းပတ်စင်ခန္ဓာတွေကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ24 30နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဖူယိုရီတော်တရှင်တွေနေနဲ့ကျမတို့စီကိုစာရိုက်ကနေဆက်သွယ်လို့ရင်တော့ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာမနေ့ခင်ပါရှင်တနင်္လာနေ့မနေ့ဖက် VOA American တန်ရဲ့2015ခုနှစ်ဒီဇင်ဘာလ28ရက်နေ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့40တို့ကနေပြီးတော့ဆက်လက်ဖန်ယူနှาศင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာနဲ့အတူပြည်တွင်းသတင်းသုံးသပ်ချက်မှကြားကြရမှာက
1995ခုနှစ်အထိကြောက်စင်းတူးတာကိုအစိုးရကပဲလုပ်ပါတယ်1995အရောက်မှာတော့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုလှုပ်ခွင့်ပေးပါတယ
်ဦးစီသူအောင်မြင့်ရဲ့ဒီကြောက်စိမ့်တွေအဓိကထွက်ရာမြန်မာပြည်မြောက်ပိုင်းကဖခန်မြေအရေးဒီသတင်းပတ်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာနှาศင်ကြရမှာဖြစ်ပါတယ်ဒီလိုစီစဉ်နေတဲ့ကနေပြီးတော့အခုအရင်ဆုံးမအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနှาศင်ကြရအောင်ပါရှင
်မြန်မာပြည်ကပေးစာများအစီအစဉ်ကနေကြိုဆိုပါရစေ။ဒီကနေ့ထုတ်လွှင့်ပေးတဲ့မြန်မာပြည်ကပေးစာများအစီအစဉ်က2015ခုနှစ်အတွက်နောက်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ဖြစ်ပါတယ်နော်။ဒီတော့တစ်နှစ်လုံးထုတ်လွှင့်ခဲ့တဲ့သရရှင်ရဲ့အစားရတဲ့ခါမှပြီးခဲ့တဲ့2015ခုနှစ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထူးခြားဖြစ်ပွားတဲ့ဖြစ်ရပ်တချို့ကိုထည့်ဟပ်ပြီးတော့သရရှင်ရဲ့ရေးလာကြတဲ့စာရီကိုရွေးပြီးတော့ထုတ်နှုတ်ဖော်ပြပေးကြပါမယ်။2015နှစ်စန်းပိုင်းမှာတော့အမျိုးသားပညာရေးဥပဒေကိုစံကျင်ကံကုန်တဲ့ចောင်းသားတွေမန္တလေးကနေပြီးတော့ရန်ကုန်ကိုစတင်ချီတက်ခဲ့တာပါ။နောက်ចောင်းသားဆန္ဒပြပွဲတွေမှာမပါဖို့ဖိအားပေးမှုတွေနဲ့ဆန္ဒပြចောင်းသားတွေကိုအာဏာပိုင်တွေကတားဆီးတာမျိုးចောင်းသားတပည့်ထောက်ခံပွဲတွေကျင်းပကြတာနဲ့မလောက်မှာတော့လက်ပတန်းမြို့မှာချီတက်ចောင်းသားတွေပိတ်ဆို့ခံရပြီးနောက်အကြမ်းဖက်ဖြိုခွင်းခံခဲ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ရေးထားတဲ့အစာရီထဲမှာတော့ဦးတန်းထေးဆိုတဲ့သောရရှင်ကဒီចောင်းသားတပည့်စစ်ចောင်းနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုခုလိုရေးလာတာပါ။
ပြည်ထောင်ဝင်ကြီးစစ်ဘိုကပြောပါတယ်ကျောင်းသားတပိတ်စစ်ကြောင်းတွေဟာတိုင်းပြည်ကိုမတည်မငြိမ်ဖြစ်စေတဲ့တဲ့နောက်ကအားပေးလှုံ့ဆော်သူတွေကိုအရေးယူဖို့လုပ်မယ်တဲ့ကျောင်းနဲ့ဆံမွေးဝဲတွေကလည်းတပိတ်ကျောင်းသားတွေရန်ကုန်ရောက်မဲ့ရပိုင်းနေတဲ့အကိုက်ဟန်ချင်းညီရွှေ့ပေးထားပါတယ်ပြည်သူတရားလုံးကလည်းအတော်ထောက်ခံနေပြန်တော့ရဲလောင်းနဲ့တားမရနိုင်မြန်ပါဘူးဒီအခြေအနေခင်းချင်းတွေကြောင့်အစိုးရရန်ကုန်တိုင်းနယ်မြေတစ်စိတ်တစ်ဒေသမှာဖွဲ့စည်းပုံဥပဒေပုံမှ412 813တို့ကိုတုံးပြီးအရေးပေါ်အခြေအနေကြီးညာမှာလာလို့အလွန်စိုးရိမ်မိပါတယ်ဒီချက်ကိုသွေးမောက်ကျောင်းသားတွေရောပြည်သူလူထုတရက်လုံးကပါထဲသွင်းစဉ်းစားနိုင်မှုအတွက် VOA ကနေတစဉ်အရေးကြီးတင်ပြလိုပါတယ်ခင်ဗျာ
မလောပထမပတ်ကျောင်းသားတပိတ်စစ်ကြောင်းတွေကိုထောက်ခံပွဲမြို့တော်ခံမရှိကျင်းပတာကိုရင်းနဲ့တာဝန်ရှိတယ်ဆိုတဲ့အရက်ဝတ်တွေအကြမ်းဖက်နှိမ်နှင်းခဲ့တာနဲ့ပတ်သက်လို့သောရရှင်တကုံမျိုးသစ်ကဥလာထုံးကအခုလိုမျိုးသူ့အမြင်ကိုရေးလာပါတယ
်အလို့သမားဆန္ဒပြသူတွေကိုရန်ကုန်မြို့ပြင်မှာရှင်းရှင်းပြောရရင်ကြေးစားလူမိုက်တွေငှားပြီးအကြမ်းဖက်ရိုက်နှက်ဖမ်းဆီးတာကျောင်းသားတွေရက်ဖက်အဖွဲ့အစည်းဆန္ဒပြသူတွေကိုအကြမ်းဖက်ရိုက်နှက်ဖမ်းဆီးတာတွေကိုတွေ့ရတော့အခြေခံဥပဒေအရရွေးကောက်ခံအစိုးရတို့လွှတ်တော်ကြီးတို့ဒီလိုအခင်းချင်းတွေနဲ့ဒီမိုကရေစီအစိုးရရဲ့လုံခြုံရေးပုံတွေဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောကြပါတယ်ဒီလူတွေကိုဘယ်အစိုးရအဖွဲ့အစည်းကတာဝန်ယူတယ်လဲဆိုတာအရေးကြီးပြီးလေးနက်တဲ့ဥပဒေရေးရာပြဿနာဖြစ်ပါတယ်ဒီလိုလှုပ်ဆောင်တာဟာအခြေခံဥပဒေနဲ့ညီညွတ်ချင်းရှိမရှိအချားမြည်သည့်ဥပဒေအရလုတ်ကင်ဆောင်ရွက်ခြင်းဖြစ်တယ်ဆိုတာလွတ်တော်အမတ်တွေကလွတ်တော်မှာအရေးကြီးအစိုးတင်ဖြည့်ရှင်းပေးတဲ့မှာကြောင်း VOA ကတဆင့်တာဝန်ရှိတဲ့လွတ်တော်အမတ်တွေကိုပြောပေးဖို့ရှင်းဖွင့်လိုက်ပါတယ
်ဘယ်သူဘယ်ဝါမှမသိရတဲ့သူတွေကိုခေါ်လာပြီးတော့ငင်းငင်းငင်းဆန္ဒပြနေတာကိုနှိမ်နှင်းခိုင်းတဲ့ကိစ္စလွတ်တော်မှာအစိုးတင်ဖြည့်ရှင်းပေးပါဆိုပြီးတော့ဦးလာထွန်းတောင်းဆိုလာတာဖြစ်ပါတယ်ရန်ကုန်ချစ်တက်လာတဲ့ကျောင်းသားပင်မစစ်ကြောင်းကိုလက်ပတန်းမြို့မှာအာဏာပိုင်တွေကသတင်းပတ်အတော်ကြားပိတ်ဆို့ထားပြီးတဲ့နောက်မှာတော့မလ10ရက်နေ့မှာအကြမ်းဖက်နှိမ်နှင်းပြီးတော့ကျောင်းသားတွေနဲ့တခြားပါဝင်တဲ့လူတွေကိုဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးတော့မောင်မောင်ဆန်လက်မတော်ဆိုတဲ့သောရရှင်ကတော့သူ့ရဲ့အမြင်ကိုအခုလိုထုတ်ဖော်လာပါတယ်
။ကျောင်းသားအလုပ်သမားနဲ့ပြည်သူတွေရဲ့ဆန္ဒပြပွဲတွေအကြမ်းဖက်မှုတွေနဲ့ပဲအဆုံးသတ်နေရတာကတော့လက်ရှိအာဏာရအစိုးရပြည်သူဆန္ဒအမှန်နဲ့ကိုစားပြုရွေးချယ်တင်မြှောက်ခံပြီးတက်လာတဲ့အစိုးရမဟုတ်လို့ပါတည်ကြတဲ့အတိုင်း2008ဖွဲ့စည်းပုံကိုအခြေပြုပြီး2010မှာကျင်းပတဲ့ရွေးကောက်ပွဲကပြည်သူဆန္ဒအမှန်မဖော်နိုင်ခဲ့ပါဘူး။ဒါကြောင့်ဒီကနေ့ဆန္ဒပြနေတဲ့ကျောင်းသားအလုပ်သမားနဲ့ပြည်သူတွေအနေနဲ့လက်ရှိတောင်းဆိုနေတဲ့ကိစ္စတွေအစားနိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာမိမိတို့ကိုအမှန်ကိုစားပြုမဲ့ကိုယ်စားလှယ်အမှန်ရွေးကောက်တင်မြှောက်ခံနိုင်ရေးအတွက်အဓိကထားဆောင်ရွက်တင်နေပါပြီ။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပေါ်မှသာ မိမိတို့တင်မြှောက်ခြင်းနဲ့ကိုယ်စားလှယ်တွေလည်းအရွေးခံကြရမှာဖြစ်ပါတယ်။ဆိုရကပြဿနာတွေကိုအကြောင်းပြပြီး2015ရွေးကောက်ပွဲကိုလွတ်လပ်မှုအခမ်းအနားနဲ့ကျင်းပခြင်းတွေပုံရပါတယ်
။ဒါကအကြောင်းသားတွေရဲ့လှုပ်ရှားမှုအာဏာပိုင်တွေရဲ့နှိမ်နှင်းမှုတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာတဲ့အစားတွေဖြစ်ပါတယ်။ဟုတ်လားဒီမှာတော့မြန်မာအစိုးရဘက်ကထိတ်တန်းကောင်းဆောင်တူရာထူးကနေအတင်းဖြုတ်ချခံခဲ့ရတာမလို့အလုံးအံ့အားသင်ခဲ့ရပါတယ်ရွေးကောက်ပွဲကျင်းပဖို့လားအနေငယ်ပဲကြံတော့တဲ့အချိန်မှာဒီလိုဖြစ်တာကြောင့်ပြည်တွင်းရောနိုင်ငံတကာကပါစိုးရိမ်မှုတွေရှိခဲ့တာပါဒီအနေနဲ့ပတ်သက်ပြီးတော့ VOE သောရရှင်တယောက်ရေးတဲ့စာကိုဖော်ပြပေးချင်ပါတယ
်နောက်ခွေကနေကြိုးကြိုက်နေသူရှိလို့ရှင်အဲ့ဒီပုံကူကတော့ပြောချင်ပါတယ်မသေးခင်တိုင်းပြည်နဲ့ပြည်သူလူထုရဲ့အကျိုးကိုကြည့်ပေးပါလို့တသက်လုံးကိုယ့်ရဲ့မိသားစုကိုယ့်အနာကိုယ့်စီးပွားကိုကြည့်ခဲ့လှုပ်ချင်တာတွေလှုပ်ခဲ့ပြီးပဲတော်သင့်ပါပြီ။တိုင်းပြည်နယ်ပြည်သူလူထုအတွက်တစ်ချက်ကလေးမသိခင်ကြည့်သွားပါလို့တည်သွားတော့လေကိုနဲ့တူဘာပစ္စည်းဘာအာဏာဘာဂုံးမှနောက်ဘဝကိုပါမသွားတဲ့အတူတူနာမည်ကောင်းလေးချိန်ထားဖို့စိတ်ကူးလိုက်စမ်းပါလို့
ကိုစော်လင်းဆိုတဲ့သောရရှင်ကတော့ဒီလှုပ်ရက်ကနိုင်ငံရေးသမားတွေအားလုံးကိုစိန်ခေါ်လိုက်တဲ့သဘောပါဆိုပြီးတော့အခုလိုရေးလာပါတယ်
။နိုင်ငံရေးပါတီနိုင်ငံရေးသမားအားလုံးကိုစိန်ခေါ်လိုက်တဲ့သဘောပါပဲ။ပါတီတွင်းတော့အကံလိုဖြစ်လာရင်ဆွဲစီသေးတာတခြားတွေအတွက်တော့စာဖွဲ့မယ်မထင်ဘူးရွေးကောက်ပွဲကိုတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့မျှော်လင့်နေရင်အဲ့ဒီမျှော်လင့်ချက်တွေကိုမြောင်းနှဲတာကန့်ချထားခဲ့ပါရွေးကောက်ပွဲဖြစ်လာဖို့တော့ဆူတောင်းရတော့မယ်အနေထားပဲဒေချာတလောက်ကတော့သူတို့လက်ထက်ကလွဲပြီးဘယ်သူမှလွှဲပေးမှာမဟုတ်ဘူးအခုမှခံကြရတာမှမဟုတ်ပဲလွတ်လပ်ရေးကတိုက်ယူမှရတဲ့အင်္ဂလိပ်လက်အောက်သာပြန်နေဖို့ကောင်းတော့တယ်ကျွန်တော်တို့ပြည်သူတွေတတိကြီးကြီးထားရမယ်အချိန်ကြာလာပါပြီ
မြန်မာနိုင်ငံရဲ့အပြောင်းလဲအတွက်အရေးကြီးတဲ့နိုဝင်ဘာရွေးကောက်ပွဲအတွက်အားလုံးကစိတ်ဝင်စားစောင့်ကြည့်နေကြတာကိုလည်း VOA သောရရှင်တွေရဲ့အစားတွေထဲမှာတွေ့နိုင်ပါတယ်။ရွေးကောက်ပွဲမကျင်းပမီရေးလာတဲ့သောရရှင်တွေရဲ့အစားတွေကိုဖော်ပြပေးပါမယ်။မဲလိမ်မဲကိုမဲမတမမှုဖော်ထုတ်ရေးဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့သောရရှင်အောင်ခင်မြင့်ဖြစ်ပါတယ
်။အခုအခါမဲပေးခွင့်ဟာနိုင်ငံသားတွေရဲ့လက်ဝယ်မှာမရှိတော့ဘဲရွေးကောက်ပွဲကော်မရှင်ကထုတ်ပေးမဲ့မဲတည်တည်ကံလက်မှတ်လက်ဝယ်ရှိသူတွေရဲ့လက်ထဲကိုရောက်ရှိသွားပါပြီ။၎င်းလက်မှတ်များကိုထိန်းချုပ်ရန်မဖြစ်နိုင်တော့ပါ။မြည်၍မြည်မြထုတ်ပေးထားသည်ကိုလည်းစီစစ်ရန်မလွယ်ကူတော့ပါ။တို့ဖြစ်ပါ၍ဤလောက်ရကိုတိရှိထောက်လန်းနိုင်ရန်မဲယုံအထွက်ပေါက်မှဆောင်ဆန်း၍ရေတွက်ခြင်းဆန္ဒမဲပေးမှုကိုမေးမြန်းမှတ်တမ်းတင်ခြင်းကိုမဖြစ်မနေလှုပ်ဆောင်ရပါလိမ့်မယ်။ဤသို့လှုပ်ဆောင်မှသာအမှန်တကယ်မဲပေးသူအရေးအတွက်ကိုသိနိုင်မှာဖြစ်သလိုမဲပေးသူစရင်အမှန်ကိုရနိုင်မှာဖြစ်ပြီးမြည်သည့်ပါတီမဲအများဆုံးရမည်ကိုခံမှန်းနိုင်မှာဖြစ်တဲ့အတွက်မဲရလတ်ကိုခံမှန်းနိုင်မှာဖြစ်ပါတယ
်အမေရိကန်ပြည်အောင်စုကနေပြီးတော့မြန်မာနိုင်ငံကဒီရွေးကောက်ပွဲကိုလှမ်းပြီးတော့စိတ်ဝင်စားနေတဲ့သောရရှင်ဝင်းကိုရဲ့စာကိုလည်းဖော်ပြပေးကြပါမယ်မီရှိဂန်ပြည်နယ်ကသောရရှင်ဝင်းကိုက
အခုလိုမဲတပြားထဲဖို့အတွက်အချိန်နဲ့နီးကပ်လာနေချိန်မှာကျွန်တော်တို့မြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့အတွေးအသည့်အမြင်သိကြဖို့လိုနေတဲ့အချိန်လေးပါပါတီတွေတော်တော်များပါတယ်မဲဆွယ်နေတဲ့အချိန်မှာတော့ဟိုဟာပေးတရားပေးနေကြပါတယ်ဒီလိုတွေပေးနေတာကတခဏတာလားအမြဲလားဆိုတာကိုမြန်မာနိုင်ငံသားတွေအနေနဲ့သဘောပေါက်သိထားစေလိုပါတယ်ဘယ်ပါတီကပဲနိုင်ပါစေနိုင်ငံရဲ့လူမျိုးအတွက်တကယ်တိုးတက်ကြီးပွားနိုင်အောင်လုပ်ပေးနိုင်ပါမလားဆိုတဲ့အပေါ်မှာဘယ်ပါတီကကောင်းကောင်းလုပ်ပေးနိုင်လဲဆိုတာလေ့လာသင့်ပါတယ်အခုလက်ရှိအုပ်ချုပ်ထားတဲ့ပါတီအစိုးရကဒီနေ့ဒီချိန်ထိဘလောက်များဘာတွေလုပ်ပေးခဲ့တာလဲဆိုတာရဲ့ပြည်သူပြည်သားတွေကိုဘလောက်ချုပ်ချယ်နှိပ်စက်တယ်လယ်သိမ်းမြေသိမ်းလမ်းဘေးအရောက်ပို့ခဲ့တယ်နိုင်ငံတော်ကနေရောင်းချထားတဲ့တရုတ်တန်းငွေပိုက်လိုင်းထိုင်းနိုင်ငံကိုရောင်းစားထားတဲ့လျှက်စစ်မီးယာနိုင်ငံတကာကိုရောင်းစားထားတဲ့ကြောက်တံပရများတဲ့အဲ့ဒီဝင်ငွေတွေကိုချမှတ်ပြခဲ့တဲ့အဆိုအရမြန်မာပြည်ရဲ့ရင်သွေးငွေတွေရဲ့အသိပညာအတတ်ပညာရေးကိုဒီကနေ့အထိတကားပိတ်ထားတဲ့အဆိုအရဒီနေ့ဒီအချိန်ထိဘာကောမှခင်မမီမဖွင့်ပြိုးမတိုးတက်အောင်လှုပ်ထားတဲ့အဆိုအရတကယ်တော့ဒီမိုကရေစီဆိုတာပြည်သူအာဏာရအဆိုအရပါတီပြည်သူလှုပ်ချင်တာကိုပဲလိုရတဲ့ပြည်သူကပြဋ္ဌာန်းထားတဲ့ဥပဒေနဲ့ငါတို့မအားလို့မင်းတို့လှုပ်လိုက်ပါဆိုပြီးလစာပေးခိုင်းထားတဲ့ပြည်သူသမရပြည်သူအစိုးရပါမကြိုက်ရင်အချိန်မီးဖြုတ်ချလို့ရတယ်လို့ကြိုက်တဲ့သူကိုအချိန်မီးတင်မြှောက်လို့ရတဲ့ပြည်သူအာဏာရအစိုးရပါသမရကောင်းရွေးချယ်နိုင်ကြပါစေဗျာ
ဒီလိုမျိုးစိုးရိမ်တဲ့တွေအများကြီးထွက်ပေါ်ပြီးတော့အားလုံးစောင့်ကြည့်နေကြရတဲ့ရွေးကောက်ပွဲကတော့နိုဝင်ဘာလအရှိရနေ့မှာအအောင်မြင်မြင်နဲ့ကျင်းပပြီးစီးခဲ့ပါတယ်ဒီရွေးကောက်ပွဲမှာလွတ်လပ်ပြီးတော့တရားမျှတပါတယ်ဆိုပြီးတော့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေကပြောသလိုအာဆီယံကုလနဲ့နိုင်ငံတကာခေါင်းဆောင်တွေကလည်းမြန်မာအစိုးရကိုချီးကျူးခဲ့ကြတာပါဒါမဲ့လည်းအစိုးရတဲ့တခုဖြစ်ပေါ်ဖို့ကအချိန်တစုံတရာစောင့်ရမှာဖြစ်လို့ဒီအခြေအနေပေါ်မှာသောရရှင်တွေရေးတဲ့အစာတွေကိုလည်းပြောပြပေးချင်ပါတယ
်လက်ရှိအစိုးရအနေနဲ့နောင်လာမယ့်အစိုးရတဲ့တခုမတက်ခင်မှာအကောင်းဆုံးဖြစ်အောင်တတ်နိုင်သမျှဆောင်ရွက်ပေးသင့်ပါတယ်
အစိုးရတည်တက်လာတဲ့ဆိုပေမဲ့လက်ရှိကိုလုတ်ခဲ့တဲ့အစိုးရဟောင်းလူကြီးမင်းတို့အနေနဲ့မိမိတို့လုပ်နေကြအတိုင်းဆောင်ရွက်ဆရာရှိတာတွေကိုဆောင်ရွက်တင်ပါတယ်။အစိုးရတက်ကလည်းအရင်တုန်းကအစိုးရလုပ်ခဲ့တာတွေအလုပ်တွေကိုဆက်ပြီးတော့အကောင့်ထည့်ဖို့တင်ပါတယ်။တကယ်လို့အစိုးရဟောင်းကလုပ်ခဲ့စီမံဆောင်ရွက်တာတွေကိုအစိုးရတက်ကအားလုံးကိုပယ်ရှားပြီးတော့အစ်စ်ပြန်ပြီးတော့လုပ်မယ်ဆိုရင်လေအာဏာရှင်စနစ်ကအတိုင်းပဲတယောက်ကလက်နဲ့ရေးလို့ရှိရင်တစ်ဖက်ကခြေနဲ့ဖြတ်ဆိုသလိုဖြစ်နေမှာပါ။အသစ်ဖော်ဆောင်လုပ်နေမယ်ဆိုရင်လဲစင်ခေါ်မှုတွေနဲ့အများဆုံးရင်ဆိုင်ကြုံတွေ့လာနိုင်ပါလေအားလုံးပြုပြင်ပြောင်းလဲတိုးတက်ဖို့ဆိုတာကအစိုးရအသစ်လက်ထက်မှာလဲချက်ချင်းတော့မဖြစ်နိုင်ပါဘူးအခက်ခဲတွေနဲ့တွေ့ရအောင်မှာပါခေါင်းဆောင်ကရည်ချင်းတွေရှိပေမဲ့တူးတယောက်ကောင်းနဲ့မဖြစ်ပါဘူးအားလုံးကောင်းနေမှာပဲတိုးတက်တဲ့နိုင်ငံဖြစ်မှာပါအစိုးရအနေနဲ့ဥစွာတဲဘော်ကနေတိုက်ပေါ်လမ်းဘေးကနေအထက်ကိုအ ਨੇ ဆုံးလှုပ်အားလှစကားအစတိုးမြင့်ပေးပြီးတော့မိသားစုတစုကိုကားတစီစီးနိုင်အောင်ပညာရေးအတွက်အောင်ချက်ကောင်းအောင်ဘာသာရေးအတွက်တိုးတက်အောင်လုပ်ပေးသင့်ပါတယ်အားလုံးကိုတပြိုင်တည်းထဲလှုပ်လို့တော့မဖြစ်ပါဘူးအသေးဖွဲအလုတ်ကစပြီးတော့လှုပ်ပေးပ
ါဒီတော့ရှင်ကအစိုးရဟောင်းကလည်းတက်မတော်ဘက်ကနေပြီးတော့ပညာရေးစီးပွားရေးကုန်ထုတ်ရေးစတဲ့လုပ်ငန်းတွေကိုအရင်ကထည့်ပို့ပြီးတော့နှစ်ဆမြင့်အောင်လှုပ်ဆောင်လာတဲ့အစိုးရအသည့်အနေနဲ့လည်းတက်မတော်ကိုဘေးဖယ်ထားလို့မဖြစ်ပါဘူးတဲ့အားလုံးကသူ့နေရာနဲ့သူအတုံးဝင်တာကြောင့်အဖြစ်ရှာညှိနှိုင်းပြီးတော့စွမ်းရာတာဝန်တွေကိုလက်တွဲပြီးတော့လှုပ်ဆောင်သင့်ပါတယ်ဆိုပြီးဒီတော်ရရှင်သူ့ရဲ့အမြင်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောလာတာဖြစ်ပါတယ်အခုနှစ်မကုန်ခင်လေးတည်းမှာတော့ထိုင်းမာလူသတ်မှုနဲ့တရားစွဲခံထားရတဲ့မြန်မာအလို့သမားနှစ်ဦးတည်တံစီရင်ချက်ချခံရတာကြောင့် VOA သတင်းစာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာတွေပေါ်မှာဝိုင်းပြီးတော့ဝမ်ပန်တနေတချို့ကလည်းဒေါသတကြီးနဲ့တုံ့ပြန်ပြီးတော့ရေးသားကြတဲ့စာတွေအများကြီးရှိခဲ့ပါတယ်။လွမ်တရာဆိုတဲ့သရရှင်ကကျွန်တော်ကျမတို့လူမျိုးအတွက်သွေးစီကြောင်းပြပြီးတော့အမှန်တရားဘက်ကရက်တီကြရဖို့တိုက်တွန်းခြင်းပါတယ်လို့ရေးလာသလိုပြည်ဖြိုးဆိုတဲ့သရရှင်ကတော့ငါတို့နိုင်ငံမှာလူတိုင်းစားတိုင်းကိုအလုတ်ကိုစီပေးပြီးတော့ရတဲ့လေလောအခါတွေသာရခဲ့မယ်ဆိုရင်တော့ငါးညီနှစ်ယောက်လည်းမိဘရင်ခွင်ကနေဘလို့နီးနဲ့မှထွက်သွားပါမဟုတ်ဘူးလို့ရေးလာပါတယ်။တပြေရိတ်ဆိုတဲ့သောရရှင်ကတော့ခံလို့နဲ့တရားခံရှိတဲ့ဒီအမှုမျိုးမှာ DNA ကအတိအကျဆုံးတက်သေးပါ DNA မတူရဲနဲ့အမှုကိုဆုံးဖြတ်တာထိုင်းတရားဥပဒေစိုးမိုးမှုမရှိတာထင်ရှားပါတယ်လို့ရေးလာပါတယ်ကဲဒီတစ်နှစ်အတွက်စာရေးလာကြတဲ့သောရရှင်တွေကိုအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်နော်စာမေးပေမဲ့လည်း Facebook post တွေပေါ်မှာမှတ်ချက်ပေးတာ Radio TV Internet တို့ကနေနားဆင်ကြည့်ရှုအားပေးကြတဲ့ VOA ပရိသတ်အားလုံးကိုလည်းကျေးဇူးအထူးတင်ကြောင်းထပ်ပြီးတော့ပြောချင်ပါတယ်ရှင်မင်္ဂလာနှစ်သစ်ဖြစ်ပါစေလို့လည်းဆုမွန်တောင်းပေးချင်ပါတယ်အခုနောက်ဆုံးတော့သရရှင်တွေအားလုံးရှေ့ဆက်ရမယ့်ဘဝခီးလမ်းမှာအားအိမ်တွေဖြစ်စေဖို့ရည်ပြီးတော့အသေးပဲပြည့်တဲ့အနောက်တိုင်းသချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးချင်ပါတယ်ရှင်သချင်းလေးကိုခန်းစားနားဆင်နဲ့အားလုံးအတွက်မင်္ဂလာနှစ်သစ်ဖြစ်ပါစေလို့One Republic အဖွဲ့ဒီဆိုထားတဲ့ I lift ရှင်တန်စဲငါဆိုတဲ့တခြင်းလေးကိုနားဆင်ခံစားကြည့်ပါအောင်ရှင
် Hope when you take that jump you don't feel the fall Hope when the water rises you built a wall Hope when the crowd screams out you're screaming your name Hope if everybody runs, you choose to stay. Hope that you fall in love and it hurts so bad. Say They all add up
until my moment comes, I'll say,
မအေးတနာကြစီစဉ်တိဆက်ပေးနေတဲ့မြမပြည်ကပေးစာကဏ္ဍကိုနားဆင်ကြကြတာပါဒီစီစဉ်ကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနက်ခင်းတွင်မှနားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးနားဆင်ရမှာကပြည်တွင်သတင်းသုံးသပ်ချက်ဖြစ်ပါတယ်မြမပြည်မြောက်ပိုင်းကကြောက်စိတ်အဓိကထွက်တဲ့ဖကတ်မြေမှာမြမအလုသမားတွေမြေစာပုံပြပြီးတော့တိတ်ဆုံးပြတ်ဆုံးနေရတဲ့အမှုဆက်ရန်တရားကြီးတွေနဲ့တလကြမ်းမြေဖြိုခံနေရလို့ပြောင်းလဲနေတဲ့မြေမျက်နှာတွင်ပြင်အရေးနဲ့နောက်လာမယ့်အစိုးရကဒီလိုကိစ္စတွေပေါ်မှာအရေးရှိဖြစ်ရှင်းပေးရေးစားတဲ့အကြောင်းအရာတွေကိုဦးစီသူအောင်မြင့်ကသုံးသပ်တင်ပြပေးထားပါတယ်ရှင
်အခုရဲ့ပိုင်းလာပိုင်းတိုင်းပြည်ထဲမှာစိတ်ဝင်စားဆုံးဖြစ်နေတာကတော့ကချင်ပြည်နယ်ဖားကန့်ဘက်ကကြောက်စိမ့်တူးဖော်မှုပြဿနာပါဒီပြဿနာထဲမှာအစိုးရတပ်မတော် KIO ကချင်ပြည်လွတ်လပ်ရေးတပ်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေခရိုနီတွေကြောက်မြက်လုပ်ငန်းရှင်တွေနဲ့ဖားကန့်ကိုအမိပြုပြီးလုတ်ကင်စားတောက်နေကြတဲ့သိမ်းနဲ့ချီတဲ့ပြည်သူတွေပါဝင်ပတ်သက်နေတဲ့ကိစ္စတစ်ခုဖြစ်နေလို့လဲပိုပြီးစိတ်ဝင်စားနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့လပိုင်းဖားကန့်မှာမြေစာဝန်ပြိုကျလို့ရေမစေးကြောက်ရှာသူယာနဲ့ချီသေဆုံးတဲ့ကိစ္စဖြစ်ပွားခဲ့တာကြောက်တူးရမှာအသုံးပြုဖို့ကြီးမားတဲ့ဆက်ရန်တရားတွေတရုတ်နယ်ဆက်ကိုဖျက်ပြီးမြန်မာနိုင်ငံထဲဝင်လာတာကျောက်စိမ့်အကြီးကျယ်တူဖို့ထုတ်လို့နေလို့မြေမျက်နှာတွင်ပြင်းနေဟာမှတ်မိစရာမရှိတော့အောင်ပျက်စီးရွရွနေတဲ့ပုံတွေလူမှုကွန်ရက်ဆံမျက်နှာတွေမှာပြန့်နှံ့လာတာအဲ့ဒါတွေအခြေခံပြီးဖြစ်ပွားခဲ့တဲ့ပြဿနာပါအခုဆိုရင်အဲ့လိုကျောက်မြက်တူဖို့ရေးအလွန်ကျွံလုပ်နေတဲ့ကိစ္စလွတ်တော်ကိုလာအစီရင်ခံဖို့နိုင်ငံကသူရဥရှိမန်းကအစိုးရအဖွဲ့ကိုတဝန်လွှာပေးဖို့ထားပြီးဖြစ်တယ်လို့ဝန်ကြီးတစ်ပါးဦးဆောင်တဲ့အဖွဲ့ကလည်းနေစပ်ထိသွားပြီးစစ်ဆေးတာတွေလုပ်နေပါပြီကျောက်စိမ့်မြေမှာဘာပြဿနာတွေဖြစ်နေသလဲရှေ့ဘာတွေဆက်ဖြစ်လာနိုင်သလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
အခုကိစ္စနဲ့ပတ်သက်ပြီးကချင်ပြည်နယ်ကဒေသခံတိုင်းရင်းသားတွေနဲ့ပြည်သူအများဝေဖန်နေကြတာကတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကအပြတ်သက်အနိုင်ရခဲ့တယ်။မကြခင် NLD အစိုးရအဖွဲ့တက်လာတော့မယ်။အဲ့လိုတက်လာတဲ့အခါမှာကချင်ပြည်နယ်ကကြောက်စိမ့်တူဖို့ခွင့်ကိစ္စတွေမသေးချာမရေရာဖြစ်လာနိုင်တယ်။ဒါကြောင့်လက်ရှိအစိုးရကခွင့်ပြုထားတဲ့ကာလမှာရသလောက်များများနဲ့မြန်မြန်ထုတ်ယူထားနိုင်အောင်တဘာဝပတ်ဝန်းကျင်အပါအဝင်တခြားဘလို့ထိခိုက်ပျက်စီးမှုကိုမှဂရုမစိုက်နိုင်ပဲအသေးအတန်အကြီးအကျယ်ထုတ်ယူနေကြရတဲ့ဆိုတဲ့အကြောင်းပဲဖြစ်ပါတယ်။ဆွဆွမှုနဲ့ပတ်သက်လို့မေကွန်ထုတ်ဖို့ဖြစ်လာရတာတခုကတရုတ်မြန်မာနယ်စပ်ကမ်ပိုင်တီဂိတ်ဘက်ကနေအကြီးစားမြေတဲရင်ကြီးတွေစက်ရန်တရားတွေအများပြားဝင်ရောက်လာတဲ့ကိစ္စပါ။ဒီမြေတဲရင်အကြီးစားတွေကိုမြန်မာနိုင်ငံထဲမှာအသုံးပြုဖို့တရားဝင်ခွင့်ပြုချက်နဲ့အခွန်ဆောင်ပြီးတော့တင်သွင်းလာတာတွေလားဒါမှမဟုတ်ကချင်ပြည်နယ်အစိုးရနဲ့လက်နက်ကိုင်တပ်ဖွဲ့တွေအချင်းချင်းနားလည်မှုယူပြီးတရားမဝင်ခိုးသွင်းလာတာတွေလားဆိုပြီးတော့မေးခွန်းထုတ်ခဲ့ကြတာပါနောက်ပိုင်းဝေဖန်ဆွဆွဲမှုတွေကြောင့်အစိုးရဘက်ကပြောဆိုတဲ့ဖြေရှင်းချက်တွေကိုကြည်ရင်ပဲဖားကန့်ဘက်မှာကြောက်စိမ့်တူးဖို့နေကြတဲ့အခြေအနေဟာအလွန်စိုးရိမ်စရာကောင်းနေတယ်ဆိုတာကိုသိလိုက်ကြရပါတယ
်အရင်စစ်ဆိုရဟာ2000ခုနှစ်မှာကြောက်စိမ့်အကြီးကျယ်ထွက်တဲ့လုံငင်းဖားကန့်နယ်မြေကိုရတနာနယ်မြေအဖြစ်သတ်မှတ်ခဲ့ပါတယ်။အကျယ်ဝန်းဧရိယာစုစုပေါင်း13,000နီးပါးကျယ်ပါတယ်။1995ခုနှစ်အထိကြောက်စိမ့်တူးတာကိုအစိုးရကပဲလုပ်ပါတယ်။1995အရောက်မှာတော့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုလုတ်ခွင့်ပေးပါတယ်။ဒီလိုခွင့်ပြုလိုက်တာဟာ1990ခုနှစ်ကစတဖွဲ့ပြီးတဖွဲ့အပြစ်ခတ်ရက်စရေးလုပ်ခဲ့တဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကိုအခွင့်အရေးပေးလိုက်တဲ့သဘောလည်းဖြစ်ပါတယ်။အဲဒီချိန်ကစ KIA ဝကိုကန့်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့ပေါင်းစုံဟာအလံပေါင်းစုံလွှင့်ထူထားတဲ့ကားတွေနဲ့ဖားကန့်ကိုသွားပြီးကြောက်စိမ့်တူဖော်တာကုန်ကူးတာလုပ်ခဲ့ကြပါတယ်။2000ခုနှစ်ရောက်တော့အစိုးရနဲ့လုပ်ငန်းရှင်ဖက်ဆက်သဘောကြောက်တူးတာကိုခွင့်ပြုခဲ့ပြီးအဲ့ဒီချိန်ကစထိတ်တန်းစစ်ဗိုလ်ချုပ်မိသားစုဝင်တွေပိုင်ဆိုင်တဲ့ကုမ္ပဏီတွေရောခရိုနီကုမ္ပဏီတွေပါကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေအလုံးရင်းနဲ့ဝင်ရောက်လုပ်ကိုင်ခဲ့ပါတယ်။ကြောက်စိမ့်တူဖော်ရာကနေရတဲ့ငွေအခွန်ငွေတွေဟာဆရာနာရှင်မိသားစုအတိုင်းဝိုင်းနဲ့ခရိုနီတွေတိုင်းသားလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေစီစီးဝင်သွားသလိုငွေကြေးအမြောက်များကတော့ပြည်တွင်းစစ်အသုံးစရိတ်တွေရောက်သွားတာဖြစ်ပါတယ်
။တကယ်တကယ်အကျိုးအမြတ်အများဆုံးရသွားတာကတော့နေဆက်ယူနန်ပြည်နယ်ဘက်ကတရုတ်ကုမ္ပဏီတွေနဲ့တရုတ်တထေးတွေပဲဖြစ်ပါတယ်။တရုတ်နယ်ဆက်ကထိန်ချုံ၊ရွှေလီ၊မန်စီ၊ရင်ချမ်းနဲ့မြို့တချို့ဟာကြောက်စိမ့်မြို့တော်တွေအဖြစ်အလျင်မြန်ဖွံ့ဖြိုးတိုးတက်သွားသလောက်ကြောက်စိမ့်ထွက်ရာကချင်ပြည်နယ်ကတော့ဆင်းရဲမွဲတေကြံရစ်ခဲ့ပါတယ်။ကချင်တိုင်းရင်းသားတွေလည်းကြောက်စိမ့်ကြောင့်ချမ်းသာဖို့နေနေသားသားပြည်ရွှေစစ်နွန်တဲ့နေရင်အများစုကမူရစ်စေဝါတာကောင်ဘဝကိုတောင်းကြောက်ခဲ့ကြပါတယ်။သမရဦးသိန်းစိန်အစိုးရအဖွဲ့အစ်တက်လာပြီးနောက်ပိုင်း KIA တပ်ဖွဲ့နဲ့တိုက်ပွဲတွေပြန်ဖြစ်ခဲ့တာကြောင့်ဖားကတ်မှာကြောက်မြက်တူဖော်တာကို2012ခုနှစ်မေလမှာပိတ်ခဲ့ပါတယ်။ အစိုးရနဲ့တက်မတော်ဘက်ကအဓိကရည်ရွယ်တာဟာကြောက်စိမ့်လုပ်ငန်းကနေ KIA ကအခွန်အောက်တွေအများကြီးရပြီးလက်နက်တွေဝယ်ပြည်တွင်းစစ်ကိုရှေ့ကြအောင်တိုက်နေနိုင်တယ်လို့ယူဆတဲ့အတွက်ဗန္ဒာငွေရရလမ်းကြောင်းကိုပိတ်ဆို့လိုပုံရပါတယ်။ဒါပေမဲ့အဲ့ဒီလိုကြာကြာတောင့်ခံမထားနိုင်ပါဘူး။ကြောက်စိမ့်တူဖို့ရာအစိုးရကပြန်ခွင့်ပြုပေးဖို့ခရိုနီတွေကြောက်မြက်ကုမ္ပဏီပိုင်းစစ်ဖို့ချုပ်ဟောင်းတွေရဲ့မိသားစုဝင်တွေကြောက်မြက်လုပ်ငန်းရှင်တွေကအစဉ်တစိုက်တောင်းဆိုမှုတွေရှိသလို KIA ဘက်ကလည်းတရုတ်ကုန်သည်တွေရဲ့တိုက်တွန်းမှုအမြဲတစေရှိနေကြတာပါ။အားလုံးကစွတ်စွဲမယ်ဆိုရင်လည်းစွတ်စွဲခြင်းစရာပါပဲ။ကြောက်စိမ့်တူဖို့အရင်ကအနက်ပေ200နဲ့300ကြားမှာခွင့်ပြုခဲ့ပေမဲ့2014ခုနှစ်စက်တင်ဘာလတည်းကကြောက်စိမ့်တူတာကိုပြန်ခွင့်ပြုတဲ့အချိန်မှာတော့အနက်ပေ900ကနေ1000အထိခွင့်ပြုပေးလိုက်ပါတယ်။လက်ရှိကုမ္ပဏီ850လောက်ကိုလုပ်ွက် 8000 နီးပါး area ဧကပေါင်း 2,300 လောက်မှာတူဖို့အခွင့်ပြုထားတာဖြစ်ပါတယ်
။တကယ်တော့ဖားကမှာကြောက်စိမ့်တူဖို့ထုတ်လုပ်သေးဆောင်နေဆိုတာအစိုးရတက်မတော် KIA နေကြသောတက်အားလုံးခွင့်ပြုမှလုံးလို့ရနိုင်တာမျိုးပါ။အခုလက်ရှိအစိုးရရဲ့ခွင့်ပြုချက်ပေးပုံထုတ်လုပ်နေပုံမျိုးဟာတဘာဝပတ်ဝန်းကျင်ထိခိုက်မှုရှိမရှိဘာမှဂရုမစိုက်ပဲအငမ်းမရထုတ်လုပ်နေကြတာအလွန်ပေါ်လွင်ပါတယ်။ဒီအတွက်ကြောက်စိမ့်တူဖို့မှုတွေကိုခိတ္တရက်ဆိုင်စီပြီးလုပ်ငန်းကြီးတစ်ခုလုံးကိုပြန်လည်သုံးသပ်ပြင်ဆင်အကောင့်ထဲဖော်သင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါမယ
်။ဖူးစီတူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာပုံမှန်နှာစင်နိုင်ပါတယ်။ VOE ရဲ့ website မှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါဖတ်ရှုနိုင်ပါတယ်ရှင်။အခုနောက်ဆုံးကြန်နေသေးတဲ့ကဘာတလွားထူးခြားစံပြသတင်းလွှာတွေထုတ်လွှင့်ခြင်းရောက်ပါပြီ။ကိုငင်းချက်နဲ့မက်ကင်ဖြူထွေတို့ကတင်ဆက်ပေးထားပါတယ်ရှင်။
ရုရှားနိုင်ငံအရှေ့ပိုင်းက Primorsky Safari ဥယျာဉ်မှာတော့ဒီမားလို့နာမည်ပေးထားတဲ့ဆေးတကောင်နဲ့စိုက်ဘေးရီးယားကြားတကောင်တို့မိတ်ဆွေတကယ်ချင်းဖြစ်နေတာကိုမြင်ကြရမှာပါ။ဒီမားဆိုတဲ့စိတ်ကလေးကိုဒီကြားရဲ့မနက်စာအဖြစ်လောက်အိမ်ထဲကိုလွှတ်ကြွေးခဲ့ပေမဲ့ဒီစိတ်ကိုစားမဲ့အစားကြားကတကယ်ချင်းအဖြစ်အဖော်လုပ်ပြီးတော့နေနေတာပါ။သူတို့နှုတ်ဦးအခုလိုအတူနေတာကိုတွေ့ပြီးအင်တာနက်မှာဗီဒီယိုတင်လိုက်တဲ့အခါမှာနာမည်ကြီးသွားခဲ့ပါတယ်။ဒီမားစိတ်ဟာအတော်ကိုလွှမ်းမိုးတဲ့ဇာတ်ရှိတာကိုတွေ့ရမှာဖြစ်ပြီးတော့သူဟာကြားရဲ့အိတ်တဲ့နေရာဖြစ်တဲ့ဂူမာနေရာယူပြီးကြားကတော့အပြင်ဘက်ရေခဲထဲမှာအိတ်ရတာပါဒီကြားကိုအမဲလိုက်ပြီးစားဖို့အခုလိုတက်ရှိတရဝါကိုလောင်ကြိုက်တဲ့ထည့်ပြီးတပတ်ကိုနှစ်ခါချွေးတဲ့အစင်လာကိုလုံနေတာ၃နှစ်လောက်ရှိနေပြီဖြစ်ပြီးတော့ဒီတီမားဆိုတဲ့စိတ်ကိုတော့ထီတောင်မထီခဲ့တာပါဖြစ်နေတာကစိတ်ကကြားကိုကြောက်တဲ့ပုံမပြဘူးလို့ဥယျာဉ်ဝန်ထမ်းတွေကပြောပါတယ်မနေ့တိုင်းမှာကြားနဲ့စိတ်ဟာလောင်ကြိုက်ပက်လေကိုလမ်းလျှောက်လေးရှိပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွေမှာလိုက်တက်ပြေးတက်ကစားနေတာကိုလည်းတွေ့ခဲ့ရပါတယ်။အခုချိန်မှာတော့ဝန်ထမ်းတွေဟာစိတ်ကိုတက်မိုးချတဲ့အနေနဲ့နောက်ထပ်စိတ်တွေကြားကိုမကျွေးတော့ဘဲယုံတွေကိုပဲအစာအဖြစ်နဲ့ကျွေးနေပါတယ်ရှင
်။ဂျာမနီနိုင်ငံဘာလင်မြို့နားမှာနှစ်ဆင်ကျင်းပလေရှိတဲ့ရေခဲရုပ်ထုပွဲတော်ကိုဒီတစ်ပတ်ထဲမှာစတင်ပါပြီ။ Arabian Night တထောင်တညပုံမြင်တဲ့ကဇက်ကောင်တွေရဲ့ရုပ်ထုတွေကိုဒီအပတ်ရေခဲရုပ်ထုပွဲတော်မှာတွေ့ရပါတယ်။နိုင်ငံပေါင်း10နိုင်ငံကရေခဲရုပ်ထုထုတဲ့ပညာရှင်တွေသုံးပတ်ကြာစုဝေးပြီးဒီပပုရုပ်တွေကိုဖန်တီးခဲ့တာပါ။ဒီနှစ်ပွဲတော်မှာအရုပ်ထုထုဖို့အတွက်ရေခဲတန်ချိန်300ကိုအသုံးပြုထားပါတယ်။ရေခဲအပြင်တဲနဲ့ထုထားတဲ့ရုပ်ထုတွေကိုလည်းပွဲတော်မှာတွေ့ရပါတယ်။ဂျပန်၊မလေးရှား၊ထိုင်းကနေဒါ၊အိုင်ယာလန်၊ပြင်သစ်၊လစ်သူရေးနီယန်၊ပိုလန်၊ရုရှားစတဲ့နိုင်ငံတွေကရုပ်ထုထုတဲ့အကျော်အမော်တွေပွဲတော်မှာပါဝင်ထုစစ်ခဲ့တာပါ။ဒီပွဲတော်ကိုရှေ့နှစ်အောက်တိုဘာလကုန်ထိကျင်းပမှာဖြစ်ပါတယ
်။ပြီးခဲ့တဲ့သတင်းပတ်ကဂျပန်နိုင်ငံမှာအားလည်းရသည့်ဈေးဝယ်သူတွေအတွက်ဆွစ်ဇာလန်နိုင်ငံ Nestle ကုမ္ပဏီကရွှေရောင်ပတ် Kit Kat Chocolate တောက်တွေကိုစတင်မိတ်ဆက်ပေးလိုက်ပါတယ်။ဒီရွှေရောင်ပတ်ဟာဂျပန်နိုင်ငံအလယ်ပိုင်းအိုက်ရှီကာဝါခရိုင်ကအမှုပညာရှင်တဦးရဲ့လက်မှုပညာဖြစ်ပြီးတော့ရွှေအစ်စ်ပပလေးနဲ့လှုပ်ထားတာပါ။ဒီဇင်ဘာလ29ရက်နေ့ကျရင်ဒီလိုချောကလက်အတောက်900ကိုတစ်ခုကို16ဒေါ်လာနဲ့ရောင်းချပေးမှာဖြစ်တယ်လို့ Nestle ကုမ္ပဏီကပြောပါတယ်။ဒီရွှေပတ် Kit Kat တွေကိုလက်ဆောင်ပေးတာဟာအဲ့ဒီလူအတွက်တစ်နှစ်ပတ်လုံးကံကောင်းပါစေလို့ဆုတောင်းပေးတာပါလို့ဂျပန် Nestle ကုမ္ပဏီရဲ့အမှုဆောင်မန်နေဂျာကပြောပါတယ်။ဒီရွှေပတ်တွေဟာအခွန်ကိုပါစားလို့ရပြီးတခြားဟာတွေထက်လို့ရတာပိုပြီးတော့ခက်ခဲတယ်လို့ပြောပါတယ်။ ဂျပန်နိုင်ငံမှာ KitKat ကိုအနက်အရသာ30လောက်နဲ့ဖြန့်ချိနေတာဖြစ်ပြီးတော့အခုနောက်ဆုံးချွေပတ် KitKat အပြင်ကစုံအရသာလက်ဖက်စိမ်းအရသာပေးငံပြားရည်အရသာတွေအပြင်ဂျပန်ဆူရှိနဲ့တွဲဖက်စားလေးရှိတဲ့အဆက်အရသာဝါဆာဘီနဲ့လည်းရနိုင်ပါတယ်။ဂျပန်နိုင်ငံရဲ့ဒေသထွက်လက်ဆောင်ပစ္စည်းတွေကိုပြည်သားစုတကယ်ချင်းတွေအတွက်ယူသွားလေးရှိတဲ့ဒလေးကလည်း Nestle Company ကိုအခုလိုအရသာမျိုးစုံဖန်တီးပေးဖို့အားပေးနေတာပါရှင
်။ကမ္ဘာတလွှားထူးခြားစံပြသတင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA ရဲ့ဒီဇင်ဘာလ28ရက်နေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံရေးလုံခြုံရေးမွေးလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေဈေးကလည်းလုံငယ်အင်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
yeah nessa la le ne po lo khat khe da ba ka cha le ma ni ni ya da ba ka cha le ko win win yong si win win de sha ni ya da de ba pa sa ma ya ya sha da ma na pai ho zee bo ya sha da
myama ne naing gan da ga mwe ye chi ye zee kwe a lou kai ne a khwen lan a ba win si bo ye san ya a che ni phit pyet dwe ko a pat sin tanin la ni nya ba ma si bo ye gan na ga ni thau lwin pe ni ba de di season ko view ye internet sa myet na burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA American တိုင်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဖတ်ရှုနားဆင်နိုင်ပါတယ်VOA ကိုစာတိုက်ကနေဆက်သွယ်ပြီးတော့တေးသချင်းတွေတောင်းယူလို့ရတယ်ဝေဖန်အကြံပေးလို့ရတယ်ဆိုရင်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင် VOA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်ရှင်အခုအစီအစဉ်အဆုံးမသက်ခင်မှာတရေအချင်းချုပ်ကိုဥဆက်မိုးဝေကတလှည့်ကြီးညာပေးပါအောင်မယ်ရှင
်ဤရတဲ့ဖွဲ့တွေကRemedy မြို့ရဲ့အဓိကအစိုးရအဆောက်အဦတွေရှိတဲ့ဝင်းကြီးကိုထိန်းချုပ်ထားနိုင်လိုက်ပြီဖြစ်ကြောင်း IRAD စစ်ဖက်တပ်မှုတွေကပြောဆိုပါတယ်ထွက်ပြေးသွားကြတဲ့ IS စစ်သွေးကြွတိုက်ခိုက်ရေးသမားတွေခြံထားခဲ့တဲ့ဖောက်ခွဲရေးပစ္စည်းတွေကိုစစ်အင်ဂျင်နီယာတပ်ဖွဲ့တွေကလိုက်လံပြီးတော့ရှင်းလင်းနေရတယ်လို့ဆိုပါတယ်တနင်္ဂနွေနေ့နှောင်းပိုင်းထိ IRAD တပ်ဖွဲ့တွေဟာလုံးဝအောင်နိုင်ပြီဆိုပြီးတော့မကြေညာနိုင်သေးပါဘူးတမျိုးလုံးကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းတိုက်ခိုက်နေတဲ့နေရာမှာအသေးခံဘုံခွဲသူတွေမိုင်းတွေလက်ဖြောင့်တပ်သားတွေကြောင့်အဟန့်အတားတွေဖြစ်နေရတယ်လို့Iraq စစ်စင်ရေးရဲ့အကြီးအကဲက AP သတင်းဌာနကိုပြောဆိုလိုက်ပါတယ်။ Afghanistan အစိုးရနဲ့ Taliban တွေကြားညဉ့်ညံ့ရေးဆွေးနွေးမှုတွေပြန်ပြီးတော့ပြုလုပ်နိုင်မှုအတွက် Afghan နဲ့ Pakistan အစိုးရတို့ပူးတွဲဆောင်ရွက်မယ်လို့နှစ်နိုင်ငံကတိပြုခဲ့ကြပါတယ်။ဒါ့အပြင်အကြမ်းဖက်မှုတွေမလုပ်ဖို့ညဉ့်ညံ့ရေးလုပ်ငန်းစဉ်တွေမှာပါဝင်ဖို့နဲ့ညှဉ်းဆန်နေကြတဲ့သဘုံတွေနဲ့ခိုင်မာတဲ့သဘောတူညီချက်ရဖို့အတွက်သူတို့နှစ်နိုင်ငံပူးပေါင်းပြီးတော့လှုပ်ဆောင်မှာဖြစ်တယ်လို့လည်းပြောပါတယ်။ Kabul ကို Pakistan စစ်တပ်အကြီးအကဲဘူဂျိုဂျီရာဟီရှရစ်လာရောက်ချိန်မှာဘူဂျိုဂျီရှရစ်နဲ့ပါကစ္စတန်ခေါင်းဆောင်တွေဟာတနင်္ဂနွေနေ့ဆွေးနွေးပွဲမှာအခုလိုကြေညာပြုလိုက်ကြတာဖြစ်ပါတယ်။အစ္စလမ်ပေါ်ကဘာကြီးရဲ့သဘောထားအမြင်ပုံမှုကောင်းမွန်လာစေဖို့ဆိုတာမွတ်စလင်တွေအပေါ်မှာမူတည်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကပြောလိုက်ပါတယ်။တီရန်မှာကျင်းပပြုလုပ်တဲ့နိုင်ငံတကာအစ္စလမ်သွေးစည်းညီညွတ်ရေးညီလာခံအဖွဲ့မိန့်ခွန်းပြောဆိုရမှာမွတ်စလင်တွေအနေနဲ့အစ္စလမ်ရဲ့မကောင်းတဲ့ပုံရိပ်တွေကိုဒီကနေ့အင်တာနက် website တွေမှာရောအချင်းချင်းဆက်ဆံတဲ့နေရာတွေမှာပါဖေရှားပြရမယ်လို့သမ္မတရူဟာနီကပြောကြားလိုက်ပါတယ်
။2015ခုနှစ်ဒီဇင်ဘာလ28ရက် VOA American တိုင်ရဲ့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဥဆောင်မဝေးကြေညာပေးသွားတာပါ။ဒီမနေ့အစည်းအဝေးထုတ်လုပ်ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျွန်အဲလစ်ဆန်ဖြစ်ပါတယ်။တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစည်းအဝေးကိုလိုင်းဒိုမီတာ16.25ဒုကနေဖမ်းယူနိုင်နိုင်ပါတယ် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမခွာညိုပါ
This program has come to you from the Voice of America, Washington.